Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ်ဇွန်လ23ရက်နေ့တောက်ချာနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာသမ္မတအင်ဗျူမှာတွေ့ဆုံခဲ့ပြီးတော့နှစ်နိုင်ငံပူးပေါင်းဆွမ်းမှုတွေတိုးမြင့်မှုကလေးပြုခဲ့ကြပါတယ်ကမ္ဘာဆိုင်ကောင်းမှုတွေကိုအမေရိကန်နဲ့တရုတ်ပူးပေါင်းပြီးဖြည့်ရှင်းဖို့အတွက်အမေရိကန်ဗန်နိုင်းဝန်ကြီးကနေတိုက်တွန်းလိုက်ပါတယ်ပျောက်ဆုံးနေတဲ့တိုက်တန်ရင်းကိုတင်းမော့ပေါ်မှာပါသွားသူ9စလုံးတေဆုံးသွားပြီလို့အမေရိကန်ကမ်းဆောင်တပ်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မိုးကျော်ရင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်မီသတင်းပေးပို့ချက်တွေကိုအရင်ထုတ်လွှင့်မှာဖြစ်ပါတယ်အရင
်ဒေါ်လာအစိုးရဒေါ်လာအရင်ဒေါ်လာထုတ်ရမ်းကျွန်တော်တို့ကဘယ်လောက်လောက်ကအဲ့ဒီရိုးရိုးရတာဖြစ်နေလဲဆလားဆလားပြောနေကြတဲ့
ဗုဒ္ဓဦးနေ့တုန်းကမြန်မာနိုင်ငံပိုင်ဘဏ်တစ်ခုကိုအမေရိကန်အစိုးရကဒဏ်ခတ်ရေးယူလိုက်တဲ့အတွက်ဘလို့ထိခိုက်မှုတွေရှိလာနိုင်ပါသလဲဒါကိုကာကွယ်နိုင်ပါမလားမကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်ဒါအပြင်ဖရူဆိုမြို့နယ်ကစစ်ပီးဒုက္ခသည်တွေနဲ့အရသာကြီးရွာတွေကိုပြီးခဲ့တဲ့နေ့ကစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ကူညီပေးနေသူတွေကပြောဆိုပါတယ်ဒါအပြင်ကမ်ပလူဘက်မှာတော့ဇွန်လအတွင်းပိုးထီးတဲ့စစ်ပီးဒုက္ခသည်အရေအတွက်အများဆုံးဖြစ်လာတယ်လို့ပြောဆိုထားပါတယ်စတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်ချမ်းမရေးအစီအစဉ်တိုင်းရင်သတင်းအလောစားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့ဒေါခင်မျိုးသက်နဲ့အတူသတင်းတွေကိုပြောပြပေးပါမယ
်အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံမိတ်ဆွေဖြစ်တဲ့ခိုင်မာအောင်ဂျိုးစားမှာဖြစ်ကြောင်းကျတဲ့ပြင်းနေသမရအိမ်ပြူမှာအမေရိကန်သမရဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးမှပူးတွဲသတင်းစာရှင်းလင်းပွဲမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောကြားလိုက်ပါတယ
်အာတန်ကဝါဒ် और कट्टरवाद के खिलाफ लड़ाई में भारत और अमेरिका
ဒီကနေ့ဟာအိန္ဒိယအမေရိကန်ဆက်ဆံရေးသမိုင်းမှာအထူးအရေးပါတဲ့နေ့ဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့နှစ်ဦးရဲ့ဆွေးနွေးမှုတွေနဲ့ချမှတ်တဲ့အရေးပါတဲ့အဆုံးဖြတ်ချက်တွေဟာကျွန်တော်တို့ရဲ့ကမ္ဘာတစ်လွှာမဟာဗျူဟာကျမိဖက်ဖြစ်မှုမှာစာမျက်နှာတက်ဖွင့်လိုက်တာဖြစ်တယ်လို့ပြောသွားတာပါ။သမ္မတဘိုင်ဒန်ကလည်းအမေရိကန်နဲ့အိန္ဒိယတို့ဟာလူသားတိုင်းလူလူရဲ့ချိုးပန်းအားထုတ်မှုတိုင်းအတွက်ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရုရှားနဲ့မပြေမလည်ဖြစ်နေခြင်းတရုတ်နဲ့တင်းမာမှုတွေတိုးနေခြင်းမှာအမေရိကန်ကရှာရှာပါပါအိန္ဒိယခေါင်းဆောင်နဲ့တွေ့ဆုံဆွေးနွေးတာလည်းဖြစ်ပါတယ်။ခေါင်းဆောင်နှုတ်ဟာကျန်းမာရေးဆန်းစစ်မှုဆိုင်ရာနည်းပညာအာဂါဒစူဇန်ရင်တန်ရှင်းဆွမ်းရင်ပြောင်းလဲသုံးဆွဲမှုနဲ့ဥရုယာဒီဆိုင်ရာအရေးပါဝင်အရေးပါတဲ့အခန်းကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဒါအပြင်အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံပူးပေါင်းပြီးquantum computer နဲ့ဉာဏ်ရည်သူ AI နည်းပညာဆိုင်ရာလိုနောက်ဆုံးပေါ်နည်းပညာတွေနဲ့ပတ်သက်ပြီးကျွမ်းကျင်မှုဆိုင်ရာမျှဝေမယ်လို့လည်းပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာချက်သပရင်းနေညနေပိုင်းမှာတော့ American Congress လောက်တော့မှမင်ကွန်းပြောကြားခဲ့ပါတယ
်။တရုတ်နဲ့ American ပြည်ထောင်စုဂျာဆက်ဆံရေးတရားထူထောင်ထားပြီးကမ္ဘာစင်ကာချက်တွေကိုအတူတကွဖြည့်ရှင်းသွားဖို့အင်မတန်အရေးကြီးတယ်လို့ American ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်ကပြောဆိုပါတယ်။တရုတ်သမ္မတရှီကျင်းပင်ကိုအာနာရှင်ဆိုပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအခမ်းအနားတစ်ခုမှာမှတ်ချက်စကားပြောခဲ့တဲ့အပေါ်တရုတ်ဘက်ကဝေဖန်လိုက်တဲ့နောက်အမေရိကန်ဗန်နာရေးဝန်ကြီးကအခုလိုပြောဆိုလာတာဖြစ်ပါတယ်။နှစ်ဖက်ကြားအမြင်အမှားတွက်ချက်မှုမှားယွင်းမှုတွေကိုရှင်းလင်းပြီးဆက်ဆံရေးဆက်ထိန်ထားဖို့အလွန်တရာအရေးကြီးတဲ့ဆွေးနွေးကိုသမ္မတဘိုင်ဒန်ရောသူပါယုံကြည်လက်ခံထားတယ်လို့ဂျန်နက်ယယ်လင်ကကြာတာပရင်းနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တိုင်းပြည်တွင်းမှာပြစ်နိုင်သမျှအတူလက်တွဲဆောင်ရွက်သွားဖို့လိုပါတယ်။ဒါပေမဲ့လည်းသဘောမတူနိုင်တာတွေကိုတော့ပုံမှန်လင်းလင်းလက်ခံအတိမတ်ပြုမှာဖြစ်တယ်လို့ဗန်နယ်ရေးဝန်ကြီးယယ်လင်ကပြောဆိုပါတယ်။ဗန်နယ်ရေးဝန်ကြီးယယ်လင်ဟာမကြာသေးခင်ကစလို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့ပြောဆိုပါတယ်။ကဘာကြီးတည်ငြိမ်မှုရရှိဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရမယ်လို့လည်းသူကပြောပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ဆင်းရဲမွဲတွေမှုကိုကမ္ဘာဗန္ဓာရေးအပိုင်းအရဘယ်လိုတုံ့ပြန်မလဲဆိုတာဟာပြင်သစ်နိုင်ငံမှာနှစ်ရက်ကြာကမ္ဘာထိပ်သီးဆွေးနွေးပွဲကျင်းပနေပြီးအဲဒီမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကတက်ရောက်နေတာဖြစ်ပါတယ်
။ခရိုင်းမီးယားကျွန်းဆွယ်နဲ့ယူကရိန်းတောင်ပိုင်းကခါဇန်ဒေတာကိုဆက်သွယ်ထားတဲ့ချောင်ကာဒရာကို ယူကရိန်းတပ်တွေကညဘက်မှာလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ရုရှားအရာရှိတွေကကြေဇပရီနေမှာပြောပါတယ်ဒီတတန်းဟာရုရှားထိန်းချုပ်ထားတဲ့ယူကရိန်းတဲကဒေသတွေနဲ့ခရိုင်းမီးယားချမ်းမှာသွာလာဖို့အတွက်ရုရှားတပ်တွေတုံးနေတဲ့လမ်းအနည်းငယ်တွေကတလမ်းပါနိုင်ငံတကာကလက်မခံပေမဲ့ရုရှားကယူကရိန်းနဲ့ခရိုင်းမီးယားကို2014ခုနှစ်ကတင်ပိုက်ထားတာဖြစ်ပါတယ်ဒီတတန်းကိုယူကရိန်းကမစ္စိုင်းတေးခုနဲ့ပစ်ခတ်တယ်လို့ရုရှားအစိုးရသတင်းကပြောပေမဲ့ယူကရိန်းဘက်ကတော့ဒါကိုအတိမပြုပါဘူးရုရှားကျူးကျော်မှုကိုဒဏ်ပြန်ထိုးစစ်ဆင်နေတဲ့ယူကရိန်းဘက်ကပြင်းထန်တဲ့လှုပ်ရှားမှုတော့တိတ်မရှိပါဘူး။ယူကရိန်းဝန်ကြီးချုပ်ဒန်စ်ရှာမန်ဟာယူကရိန်းတပ်တွေကပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းယူကရိန်းပံရွာရှိရွာအပါအဝင်တချို့နယ်မြေတွေကိုပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ရှေ့တန်းစစ်မြန်သားတချို့ပြင်းထန်တဲ့တိုက်ပွဲတွေရှိပေမဲ့သူ့တပ်တွေဟာတောင်ပိုင်းမှာအရေးတာပြီးအရှေ့ပိုင်းနေရာတချို့မှာဒဏ်ပြန်တိုက်ခိုက်မှုတွေနဲ့ထိန်းထားနိုင်တယ်လို့ပြောကြားခဲ့ပါတယ်။
ကလေးငယ်တွေကိုတေဆုံးတဲ့အထိတိုက်ခိုက်စီတာအပါအဝင်ယူကရိန်းနိုင်ငံအတွင်းရုရှားရဲ့လုပ်ရည်တွေမှာကျူးလွန်သူတွေကိုအမြင်နဲ့တကွဖော်ပြတဲ့အစိုးရခန်းစားကိုကုလသမဂ္ဂထွေးရေးမှုချုပ်ကလုံခြုံရေးကောင်စီကိုတင်သွင်းပါတယ်။ကျောင်းတွေဆေးရုံတွေကိုတိုက်ခိုက်မှုတွေအတော်တိုးမြင့်လာတာနဲ့ရုရှားတပ်တွေနဲ့သူနဲ့ပတ်သက်တဲ့လက်နက်ကိုင်တွေကြောင့်ကလေးငယ်တွေရုပ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရရှိတာတေဆုံးတာတွေမြင့်တက်လာတဲ့အပေါ်မှာအတော်ကြီးတုန်လှုပ်မိပါတယ်လို့ကုလသမဂ္ဂထွေးရေးမှူးချုပ်အန်တိုနီယိုဂူတာရက်ကကုလသမဂ္ဂလုံခြုံရေးကောင်စီအစိုးရခန်းစားထဲမှာပြောဆိုထားပါတယ်ကလေးသူငယ်နဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအတွင်းရေးမှူးချုပ်ရဲ့နှစ်ဆင်အစိုးရခန်းစားမှာတော့ကလေးငယ်တွေကိုတပ်တွေအတွက်စစ်တပ်အတွက်စုဆောင်းတာတပ်ဖြတ်တာကိုယ်လက်အင်္ဂါညှဉ်းပန်းနှိပ်စက်တာပြန်ပြေးဆွဲတာလိမ်မဲဆန်ရကျူးလွန်တာတွေကိုကျူးလွန်သူတွေကိုအမြင်နဲ့တကွဖော်ပြထားပါတယ်။ဒါအပြင်လူသားချင်းစာနယ်မှုအကူအညီတွေပေးမှုဖျက်တောက်တာ၊ကျောင်းတွေဆေးရုံတွေကိုတိုက်ခိုက်တာတွေလည်းပါဝင်ပါတယ်။ဒီအစိုးရခံစားကိုတော့တရားဝင်မထုတ်ပြန်ရသေးပါဘူး။ VOA ကရရှိထားတဲ့ဒီအစိုးရခံစားထဲမှာတော့ယူကရိန်းမှာရုရှားတပ်တွေနဲ့သူနဲ့ဆက်ဆက်တဲ့လက်နက်ကိုင်အဖွဲ့တွေလက်ချက်နဲ့ကလေးငယ်130ဦးအသက်ခံရပြီး918ဦးကိုလက်အင်္ဂါဆုံးရှုံးခဲ့ရတယ်လို့ကုလသမဂ္ဂကအတည်ပြုဖော်ပြထားပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 MHz 5.40 kHz 4.13 MHz 5.51 kHz 5.89 MHz နဲ့လိုင်းလက်မီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးထုအတွက်ကန့်သက်တားမြစ်မှုတွေကိုဖယ်ရှားဖို့ကုလသမဂ္ဂကတာသပရီနေမှာထက်လောင်းတောင်းဆိုမှုကိုတာလီဘန်တွေကပယ်ချလိုက်ပါတယ်။အာဖဂန်မျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုပညာသင်ကြားခွင့်အလုပ်လုပ်ခွင့်နဲ့လူလူကြားပတ်ဝန်းလှုပ်ရှားခွင့်တွေအတွက်ကန့်သက်တားမြစ်ချက်တွေဖယ်ရှားပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြုလုပ်တဲ့အစည်းအဝေးကနေထုတ်ပြန်တောင်းဆိုတဲ့နောက်တစ်ညမှာပဲအခုလိုတာလီဘန်တွေကတုံ့ပြန်လိုက်တာဖြစ်ပါတယ်။အာဖဂန်မှာတာလီဘန်တွေအာဏာရလာတဲ့2021ဩဂုတ်လကစပြီးအမျိုးသမီးငယ်တွေတက္ကသိုလ်တက်ခွင့်ဆယ်ကျော်သက်တွေ6တန်းထက်ပိုပညာသင်ခွင့်ပိတ်ပင်ခဲ့တာပါ။ဒါပြင်လူလူဝန်ဆောင်မှုလုပ်ငန်းတွေမှာအလုပ်လုပ်ခွင့်မှာတားမြစ်လိုက်ပြီးတော့အမျိုးသမီးတွေကိုနေမှာပဲနေခိုင်းခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေကိုပန်းချံတွေကိုလက်လှုပ်ရှားအားကစားရုံတွေတောခွင့်မှာတားမြစ်ထားတာပါ။အခုလိုတားမြစ်ချက်တွေကိုပယ်ပေးဖို့ကုလသမဂ္ဂတောင်းဆိုချက်ကတဘာတိုင်းပြည်ပြည်တွင်းကိုဝင်ရောက်ဆွတ်ဖက်တာဖြစ်ကြောင်းတာလီဘန်နိုင်ငံရေးဌာနကပြောပါတယ
်။ဆိုမာလီးယားနိုင်ငံမှာပဋိပက္ခနဲ့ရာသီဥတုဖောက်ပြန်မှုကြောင့်ဆိုမာလီးယားပြည်သူတန်းတဲ့ချီအငတ်ဘေးရောက်နိုင်တယ်လို့ WFP ကုလသမဂ္ဂစားနပ်ရေးကအဖွဲ့ကြီးကတတိပေးပြောဆိုထားပါတယ်။ဆိုမာလီးယားနိုင်ငံအခုအညီပေးနေတဲ့ WFP မှာရန်ပုံငွေကုန်ခန်းလူနည်းဖြစ်နေပြီဖြစ်ပါတယ်။2022ခုနှစ်အတွင်းကအငတ်ဘေးနဲ့ရင်ဆိုင်နေရတာကိုနိုင်ငံတကာအတိုင်းအဝန်းကသိရှိပြီးအလင်းမြန်ကူညီတုံ့ပြန်ခဲ့တာကြောင့်အခြေအနေတွေသက်သာမှုရရှိခဲ့တယ်လို့ WFP အကြီးအကဲစင်ဒီမက်ခင်းကကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြပြောဆိုခဲ့ပါတယ်။ WFP ခန့်မှန်းချက်အရကတော့အခုနှစ်အတွင်းဆိုမာလီးယားပြည်သူ 6.6 တန်းလောက်ဟာဆိုးဝါးတဲ့အကြက်တဲတစ်ခုဒါမှမဟုတ်စားနပ်ရိက္ခာပြက်လက်မှုစိုးစိုးဝါးဝါးကြုံနိုင်တယ်လို့ဆိုပါတယ်အသက်5နှစ်အောက်ကလေးငယ် 1.8 တန်းအတွက်လဲအာဟာရချို့တဲ့မှုဝေဒနာခံစားပွဲရှိတယ်လို့ခန့်မှန်းတွက်ချက်ထားပါတယ်ဆိုမာလီးယားနိုင်ငံဟာကမ္ဘာမှာအရှိတအဆုံးမိုးခေါင်ရေရှားမှုကြုံနေရတဲ့နိုင်ငံဖြစ်ပါတယ
်မြောက်အတ္တလန္တိတ်သမုဒ္ဒရာတွင်မှတိုက်တဲနဲ့သင်္ဘောပစ်ခဲ့တဲ့နေရာကိုလေလာရေးခီးထွင်ရင်းနဲ့တနင်္ဂနွေနေ့ကပျောက်ဆုံးသွားတဲ့တိုက်တန်ခီးသွားရင်းငုတ်ရင်းငယ်ဟာတိုက်တဲနဲ့တင်မောပြက်အနီးမှာပဲပောက်ကွဲပြီးရင်မောပါလာတဲ့သူ၅ဦးစလုံးတေဆုံးသွားကြပြီလို့အမေရိကန်ကယ်ရန်ဆောင်တပ်ကနေကြေညာပါတယ်။တေဆုံးသူတွေရဲ့မိသားစုတွေကိုအကြောင်းကြားခဲ့ပြီးပြီလို့လဲချက်သပရင်းနေသတင်းစာရှင်းလင်းပွဲအတွင်းကယ်ရန်ဆောင်တပ်တာဝန်ရှိသူတွေကပြောပါတယ်။ တွေ့ရတဲ့ရင်းငယ်အပိုင်းစာတွေကိုချစ်ခြင်းအပြင်ရင်းငယ်ဟာပောက်ကွဲပျက်စီးသွားတာလို့အမေရိကန်ကမ်းရံစောင့်တက်ကရေးတဲ့ဗိုလ်ချုပ်ကြီးဂျွန်မော်ဂါကပြောပါတယ်ဒီခီးကိုစီစဉ်တဲ့ကုမ္ပဏီကလည်းပျောက်ဆုံးသွားတဲ့တိုက်တန်ခီးသွားရင်းငယ်ပေါ်လိုက်ပါသွားတဲ့ခီးတဲ့လေးဦးနဲ့မောင်းနှင်သူတဦးစုစုပေါင်း၅ဦးစလုံးတည်ဆုံးပြီလို့ယူဆအကြောင်းထုတ်ပြန်ပြောဆိုပါတယ်ရင်းငယ်မာလင်မှုစတော့တန်ရက်နဲ့တူခီးတဲ့တွေဖြစ်တဲ့ရှာဇာဒါဒါဝတ်နဲ့တားဖြစ်သူဆူလမန်ဒါဝတ်ဟာမစ်ဟာဒန်နဲ့ပေါ်ဟန်ရန်တို့ခြေခွေးစရာပျောက်ဆုံးသွားကြပြီလို့ Ocean Gate Expedition ကုမ္ပဏီကကြေညာပြင်းနေမှာထုတ်ပြန်ပြောဆိုပါတယ်တိုက်တန်ယာဉ်ပေါ်မှာပါလာတဲ့96နာရီကြာခန့်မဲ့အောက်ဆီဂျင်ထန်းဝင်ဟာကြေညာပြင်းနေအစောပိုင်းမှာကုန်ဆုံးတာပါ Ocean Gate ကုမ္ပဏီဟာတိုက်တန်နဲ့တင်မောပြန်တဲ့ရေရောက်ရေရစနစ်တွေကိုလေ့လာရေးခီးစဉ်ဖြစ်တဲ့2021ခရဲကစတင်ပြည့်စွံ့နေတာလည်းဖြစ်ပါတယ
် Texas ပြည်နယ်မြောက်ပိုင်းမတ်တိုးဝါမှာဗုဒ္ဓဦးနေက42မောင်းတိုက်ခတ်ခဲ့လို့လူ4ဦးသေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အစာဦးတရားစင်ထဲမှနဲ့ပျက်စီးသွားတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဒေသဆိုင်ချင်းည8နာရီမှာလူဦးရေ600လောက်နေထိုင်တဲ့ရပ်ကွက်ကိုပြင်းထန်တဲ့42မောင်းဝင်ရောက်တိုက်ခတ်ခဲ့တာလို့လူပယ်ကောမိသားဌာနကပြောဆိုပါတယ်။ဒီမိသားဌာနကဒေသတွင်းကူညီကဲဆဲတွေလုပ်နေတဲ့အဖွဲ့ဖြစ်ပါတယ်။လူ10ဦးထက်မနည်းဆေးရုံအရေးပေါ်ဌာနတွေပို့ပို့ခဲ့ရပြီးအဲ့ဒီတက်ကတူဦးထေဆုံးခဲ့တယ်လို့ကြာသာပတိနေမနဲ့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေကပြောဆိုပါတယ်လူဦးရေအ ਨੇ အချင်းပဲရှိတယ်ဒီမျိုးအနေအထားရအခုထိပျက်စီးမှုပမာဏကိုကြည့်မယ်ဆိုရင်ရုပ်ပိုင်းပျက်စီးဆုံးရှုံးမှုတွေမကဘဲစိတ်ပိုင်းဆိုင်ရာအရာဒီမျိုးလေးရဲ့စီးပွားရေးကိုပါထိခိုက်သရောက်မှုရှိတယ်လို့လူဘလော့ခ်မိသားကာကွယ်ရေးပြန်ကြားရေးဌာနအရာရှိတာဝန်ရှိသူကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဒီဗီဒီယိုမှတ်တမ်းတွေအရအိနေပျက်စီးပြိုပြက်နေပြီးလျှက်စစ်မီးတွေလည်းပြတ်တောက်နေတာတွေ့ရပါတယ်။ဒီမျိုးအနည်းမိသားဌာနကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းမှာတော့မှောင်မန်းနေတဲ့လမ်းတွေကိုအရေးပေါ်ရင်နေတဲ့အလင်းရောင်ရောက်အခုညီပေးထားတာတွေ့နေပါတယ်။တရင်းတွေကကိုယ်တော်ဒေါခင်မျိုးဆက်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်အခုကျွန်တော်တို့အပတ်စဉ်ကိန်းနာရေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်ဥရောပသမ္မတ EU အနေနဲ့စစ်ကောင်စီလက်ထက်မြန်မာနိုင်ငံအပေါ်ဆက်ဆံရေးမှာ everything but EBA လို့ခေါ်တဲ့လက်နက်မအပကျန်တဲ့စီးပွားရေးဆက်သက်မှုအယောင်အဝယ်တွေဆက်လက်ထားရှိတဲ့ချင်းကပ်မှုအပအဝင်မြန်မာစစ်ကောင်စီအပေါ်အရေးယူမှုပုံစံတွေပြန်လည်သုံးသပ်ဖို့မြန်မာနိုင်ငံအလုံသမားများတမကအဖွဲ့ချုပ်ကတောင်းဆိုထားပါတယ်။အီတလီနိုင်ငံရောမမြို့တော်မှာဇွန်လ21ရက်ကကျင်းပခဲ့တဲ့ EU အဖွဲ့ဝင်နိုင်ငံတွေကတာဝန်ရှိသူတွေပါဝင်တဲ့မြန်မာအရေးဆွေးနွေးပွဲမှာအခုလိုတောင်းဆိုတာဖြစ်ပါတယ်။အီတလီမြန်မာမိတ်ဖက်အဖွဲ့နဲ့အီတလီက EU ပါလီမန်ရုံးအပါအဝင်ဥရောပတမကတာဝန်ရှိသူတွေပူးပေါင်းကျင်းပတဲ့ဒီဆွေးနွေးချက်တွေအကြောင်းကိုတော့ကိုငင်းချမ်းအေးကစူးစီးပြောပြမှာပါ။
No time left ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ဒီဆွေးနွေးပွဲမှာလက်ရှိကုလသမဂ္ဂဆိုင်ရာအီတလီအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးအပါအဝင်အီတလီကလွှတ်တော်အမတ်တွေဌာနဆိုင်ရာဝန်ကြီးတွေတန်တမန်တွေပါမောက်ခတွေကဗပောင်းစုံကနေမြမအရေးမှာအီတလီနဲ့ဥရောပသမဂ္ဂရဲ့အခန်းကဏ္ဍကိုကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြတာပါဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံတကာကပြင်းထန်တဲ့ရှုတ်ချပြောဆိုမှုတွေကျင်ညာချက်တွေတဲ့ပို့တဲ့ရည်ယူဆောင်ရွက်မှုတွေလိုးနေတယ်လို့ပါဝင်ဆွေးနွေးကြသူတွေကတညူတညွတ်ထဲပြောဆိုကြပါတယ်ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံဘက်ကလည်းအမျိုးသားညွညွတ်အစိုးရတိုင်းရင်းသားအဖွဲ့အစည်းတွေနဲ့မြန်မာလူထုမသမဂ္ဂများအဖွဲ့ချုပ်စတဲ့အဖွဲ့တွေကတာဝန်ရှိသူတွေတက်ရောက်ကြပြီးမြမအခြေအနေကိုပြန်လည်ဆွေးနွေးစစ်ဘုတ်ချုပ်တွေအတွက်အသက်ရှူပေါက်တွေရနေသေးတာကိုအဓိကထောက်ပြဆွေးနွေးခဲ့ကြပါတယ်ကိုယ်တိုင်အထည်ချုပ်ဆက်ရုပ်အလုပ်သမားဖြစ်ခဲ့တဲ့လက်ရှိမြန်မာနိုင်ငံအလုံသမားတမကများအဖွဲ့ချုပ်ရဲ့လက်ထောက်အထွေထွေအတွင်းမှုချုပ်တာဝန်ယူထားပြီးအပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ် ILO ရဲ့အုပ်ချုပ်ရေးအဖွဲ့မှလည်းဒုတိယကိုယ်စားလှယ်အဖွဲ့ဝင်အဖြစ်မြန်မာအလုံသမားအရေးထက်ထဝင်ဆောင်ရွက်နေသူဒေါ်ဖြိုးစန္ဒာဆိုးကတော့ EU နိုင်ငံတွေအတွက်မြန်မာပြည်ကစက်ရုံတွေမှာအလုံလှုပ်ပေးနေတဲ့မြန်မာအလုံသမားတွေပေါ်တကယ်အခွင့်အရေးအပြည့်အဝရစေချင်ရင် EU ပါလီမန်ကမေလတုန်းကချမှတ်ခဲ့တဲ့မြန်မာအရေးဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်တယ်လို့အခုဆွေးနွေးပွဲမှာတောင်းဆိုခဲ့ပါတယ
် I know that we know that you don't want to harm the workers from Myanmar
so မြန်မာပြည်ကအလုပ်သမားတွေကိုမထိခိုက်စေချင်လို့ EU အနေနဲ့အထက်ချုပ်လုပ်ငန်းတွေပေါ်စီးပွားရေးပိတ်ဆို့အရေးယူဖို့နဲ့ EBA လို့ခေါ်တဲ့လက်နက်ကလွဲပြီးအားလုံးခွင့်ပြုထားတဲ့အကိုပြန်လည်ရုပ်သိမ်းမှုအသေးသေးချာချာစဉ်းစားနေရဆိုတာကျမတို့နားလည်တယ်ဒါပေမဲ့ရိုးသားသားပြောရရင် စစ်ကောင်စီအောက်မှာလူအခွင့်အရေးနဲ့လူ့သမားအခွင့်အရေးတွေမှန်တကယ်အကောင့်ထည့်ဖို့ရဲလို့လားကျမတို့မယုံပါဘူး။စိတ်မကြသေးခင်ကပဲအခြေခံလောက်ခလာစာလေးရဖို့စက်ယုံထဲမှာဆန္ဒထုတ်ဖော်တာကိုစစ်သားတွေကရောက်လာပြီးစစ်အုပ်ချုပ်ရေးခင်မှာတတ်မခအကြောင်းမပြောရဘူးလို့လူသိရှင်ကြပြောသွားတာလေ
။ဒီလိုအနေထားမှာမြန်မာနိုင်ငံကစက်ယုံတွေမှာ EU အနေနဲ့လူ့သမားအခွင့်အရေးလူအခွင့်အရေးတွေကိုဘလို့အကောင့်ထဲဖော်မလဲဆိုပြီးဒေါ်ဖြိုးစန္ဒဆိုးကမေးခွန်းထုတ်ခဲ့ပါတယ်။လာမယ့်နိုဝင်ဘာထဲမှာ ILO ကမြန်မာလူ့သမားအရေးလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်ဖို့ရှိပြီးအဲ့ဒီကအကြံပြုချက်တည်းနဲ့အညီ EU နေနဲ့အရေးယူဖို့လဲဒေါ်ဖြိုးစန္ဒဆိုးကတောင်းဆိုခဲ့ပါတယ်စစ်ကောင်စီကအတိုက်ခံတွေကိုဖိနှိပ်နိုင်မှုလက်နက်နဲ့လောင်စာဆီဝယ်ယူဖို့အတွက်ဒေါ်လာငွေလိုနေလို့ဒါကိုပိတ်ဆို့နိုင်မှသာထိရောက်မယ်လို့လက်တလုံးမှာစစ်ကောင်စီလက်ဝေကန်ဘဏ်တစ်ခုနဲ့ကာဝေးဝန်ကြီးဌာနကို American အစိုးရကပိတ်ဆို့အရေးယူတာကိုဥပမာပြုပြီး EU အနေနဲ့လည်းအလားတူအရေးယူဖို့ဒေါ်ဖြိုးစန္ဒဆိုးကတောင်းဆိုခဲ့ပါတယ်ဒီဆိုတဲ့ဘက်မှာတိုင်းရင်းသားခေါင်းဆောင်တူအနေနဲ့ရောNUCC အမျိုးသားညွှန်ရေးတိုင်ပင်ခံကောင်စီအဖွဲ့ဝင်အနေနဲ့ရောကိုစားပြုပြီးတက်ရောက်ခဲ့တဲ့ပို့အမျိုးသားဖက်ဒရယ်ကောင်စီ PNFC ဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းပို့ပြီးတက်ရောက်တဲ့နိုင်ငံတကာအရေးယူမှုလုံးနေကြောင်းအလားတူထောက်ပြတောင်းဆိုခဲ့ပါတယ်။ဒါပြင်နိုင်ငံကြီးတချို့နဲ့အင်းဒီချင်းနိုင်ငံတချို့ကမြမဒီမိုကရေစီအင်အားစုတွေရဲ့လက်နက်ကိုင်တော်လှန်ရေးကိုအားရော့စေဖို့လှုပ်ဆောင်နေတယ်လို့သူကသတိပေးပါတယ်။နိုင်ငံတချို့ကသူတို့အကျိုးစီးပွားအတွက်အကြက်တဲစိုက်နေတဲ့စစ်ကောင်စီစီမာတော့ပြီးမသားရင်ဖဲရိုက်တယ်လို့လုပ်နေတယ်လို့ဥခွန်မြင့်ထွန်းကပြင်းပြထန်ထန်ပြောခဲ့ပါတယ
်ကျွန်တော်တို့က start from the scratch
to လည်းမှာကျွန်တော်တို့ကသုံးရကနေစခဲ့ရတာပါစစ်တပ်ကတော့တရားရဂိုင်းလုံးကနေစခဲ့ပြီးအခုဆိုရင်သူတို့က50ရဂိုင်းလုံးအထိထိုးချသွားပါပြီကျွန်တော်တို့ကသုံးရကနေအခု50ရဂိုင်းလုံးအထိရောက်နေပါပြီဒါကိုထောက်ပြချင်တာပါဒီချိန်မှာတွေးဆုံဆွေးနွေးဖို့ပြောပြောရေကောက်ပွဲကိစ္စပြောပြောဘာတွေပဲဖြစ်ဖြစ်ကပြည်သူတော်လှန်ရေးကိုအရှိန်ဟုန်လျှော့သွားအောင်လုပ်နေတာပါဒါကအနေနဲ့သိကြီးပါတယ် track 1.5 ဆိုပြီးအိမ်ကြီးချင်းတချို့ကမြမအရေးဖြေရှာဖို့ဆွေးနွေးတာတွေလုပ်ကြပါတယ်ဒါပေမဲ့ကျွန်တော်အမြင်ကတော့ဒါပြည်သူဆန္ဒကိုမျက်ကွယ်ပြုနေတာပါလို့ဥခွန်မြင့်ထွန်းကဆွေးနွေးပွဲမှာပြောသွားတာပါလူခွင့်ဆိုင်ရာအာဆီယံပါလီမန်အမတ်များခေါင်းဆောင် Charles Santiago ကလည်းဥခွန်မြင့်ထွန်းသတိပေးတယ်လို့နိုင်ငံတချို့ကတော်လှန်ရေးအရှိန်ပြပြအောင်လုပ်နေကြောင်းဆွေးနွေးပွဲမှာထောက်ပြခဲ့ပြီးမြမအရေးရဲ့တခုတည်းသောအဖြေကနိုင်ငံတကာအနေနဲ့ NUG မြို့သားညွှန်ရေးအစိုးရကိုအတိမတ်ပြုပြီး NUG ရဲ့လုတ်ကင်နိုင်စွမ်းတွေကိုမြင့်တင်ပေးဖို့နဲ့လူလူရဲ့တော်လှန်ရေးကိုထောက်ခံဖို့လိုကြောင်းဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကိုကမကထလုတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့အီတလီမြန်မာမိတ်ဖက်အဖွဲ့ဥက္ကဋ္ဌပါမောက်ခဗီချင်ဆိုစကော့တီကတော့စစ်ဆိုးရရဲ့ဗန်နာရေးနဲ့စစ်ပတ်ဆိုင်ရာအရင်းအမြစ်တွေကိုပိတ်ဆို့ပြီးမြမပြည်သူတွေရဲ့နိုင်ငံရေးနဲ့ဗန်နာရေးဆိုင်ရာအထောက်ပံ့တွေကိုအာမခံမဲ့အရေးယူဆောင်ရွက်မှုတွေကို EU ပါဝင်နိုင်ငံတကာကလှုပ်ဆောင်ဖို့အချိန်မကျန်တော့ကြောင်းထောက်ပြဆွေးနွေးတော့ပါတယ်ခင်ဗျာ
ဒါကတော့မြန်မာအရေးဥရောပနိုင်ငံတွင်ဥရောပနိုင်ငံတွေမှာဆွေးနွေးခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီးတော့ကိုငင်းချန်းအေးကစူးစီးတင်ပြခဲ့တာဖြစ်ပါတယ်ဆက်လက်တင်ပြမယ့်အကြောင်းအရာကတော့ American အစိုးရကနေပြီးမြန်မာနိုင်ငံပေါ်အရေးယူထားတဲ့ကိစ္စအကြောင်းဖြစ်ပါတယ်ပြည်တွင်းကနိုင်ငံပိုင်းဗန်တစ်ခုကိုအမေရိကန်အစိုးရကဗုဒ္ဓဟူးနေ့မှာတန်ခိုက်ပိတ်ဆို့ခဲ့ပြီးတဲ့နောက်စစ်ကောင်စီကဒါကိုကြားကန်ဖို့နီလန်းရှာနေကြောင်းပုတ်ကလေးကလုပ်ငန်းရှင်တချို့ကပြောပါတယ်ပြီးခဲ့တဲ့ဂျာတာပရီးနေ့မှာတော့ပြည်တွင်းလုပ်ငန်းရှင်ကြီးတချို့ကိုဗဟိုဗန်ကအရန်ဒေါ်လာငွေပုံမှန်ထက်ပိုရောင်းချပေးတဲ့အကြောင်းလုပ်ငန်းရှင်တချို့ကပြောဆိုပါတယ်စစ်ကောင်စီကိုတန်ခတ်ပိတ်ဆို့မှုမှာပြည်တွင်းကလုပ်ငန်းတွေဘယ်လောက်ထိခိုက်နိုင်ခြေရှိသလဲဆိုတာလဲအများစုကစိတ်ဝင်စားနေကြပါတယ်ရန်ကုန်ကပြဖို့ထားတဲ့သတင်းသုံးသပ်ချက်ကိုတော့ကိုသားညွန်ကဆက်ပြီးပြောပြပါမယ
်မြမနိုင်ငံသားကုံတယ်မှုဘဏ် MFTB နဲ့မြမယင်းနှိမ့်နှံမှုနဲ့ကုသန်းရောင်းဝယ်ရေးဘဏ် MNCB တို့ကိုအမေရိကန်ဆွေးရကတည်းကဂျွန်လ27ရက်နေ့မှာရေးယူတန်းခံလိုက်တဲ့နောက်ပြည်တွင်းလုပ်ငန်းရှင်တွေကြားမှာဆွေးရမှုတွေတိုးလာပါတယ်စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်စော်မင်းထွန်းကတော့ငွေလွှဲပြောင်းနေတဲ့အတွက်အဆင်ပြေအောင်ဆောင်ရွက်သွားမယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ဒါပေမဲ့လည်းပြည်ရင်းလုပ်ငန်းတွေပေါ်ဘလောက်ရိုက်ခတ်နိုင်မလဲဆိုတာမကန့်မှန်းနိုင်ကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်။မနေ့ဂျလာရီနေ့ကတော့လုပ်ငန်းရှင်တချို့ကဘူဘန်ကနေပြီးတော့ရန်ကုန်ကြီးထဲကနေပြီးတော့အမေရိကန်ဒေါ်လာတွေကိုစတင်ထုတ်ရောင်းပြနေတဲ့ကြောင်းပုဂံသွင်းကုန်လုပ်ငန်းရှင်တူကဗီဒီယိုပြောပါတယ
်။ဒေါ်လာအစိုးရဒေါ်လာအရင်ဒေါ်လာဆုံးရန်ကျွန်တော်တို့ကလောက်လောက်ကတည်ကြီးရောဒီလိုရတာဖြစ်နေတယ်ဆလားဆလားပြောနေကြတယ်ကျွန်တော်တို့မြင်ရတော့ဒီချက်နောက်လောက်လောက်ပါဆို
ပြပရင်းနှီးမြှုပ်နှံမှုတွေဖြစ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့ကုန်ထုတ်လုပ်ငန်းအားလုံးရဲ့ငွေအပေးယူနဲ့အခွန်ဆောင်မှုတွေကိုအခုအရေးယူခံရတဲ့ဘဏ်တစ်ခုနဲ့အဓိကချိတ်ဆက်ဆောင်နေတာဖြစ်ပါတယ်။သ ဩလိကလုပ်ငန်းတွေလည်းအနည်းနဲ့အများထိခိုက်မှုရှိလိမ့်မယ်လို့စီးပွားရေးပညာရှင်တူကဗီဒီယိုကိုပြောပါတယ
်။ဘာဖြစ်လာလို့ရှိနေလဲမသိဘူး။သို့တော်လည်းမဖြစ်မနေလို့ရမယ့်လူတွေရှိတယ်လို့ဟိုစောင့်ကြည့်နေတဲ့လူတွေတော့တခြားလူတွေကျူသွားတယ်ဒီလိုတော့လုပ်ငန်းရှင်လောကအတွက်ပြန်နေလို့ဆိုတော့အတန်ကြီးမှန်းကြည့်ရတာ။သူနည်းနဲ့သူထပ်ပေါင်းရှာလာမယ်ထပ်ပေါင်းရှာလို့မရတဲ့လူတွေကလုပ်ငန်းကြီးပြတ်သွားတော့ဆိုင်လို့ကြောင်းသွားတာပေါ့လေ။ဟိုသင်ကြီးနိုင်ငံကြီးကြောင်းကြောင်းလို့ကြတာပေါ့။
ထပ်ပေါက်ရှာဖို့ခက်ခဲနိုင်တဲ့ပြည်တွင်းလုပ်ငန်းတွေထဲမှာလက်ခစားယူချုပ်နေတဲ့အထည်ချုပ်လုပ်ငန်းတွေလည်းပါနေပါလေ။ကုန်ကျန်းယူတာ၊ကုန်ကျောပြန်ပို့တာ၊ဝန်ထမ်းလစာပြည့်ဖို့အတွက်စီစဉ်တဲ့နေရာမှာငွေအလွှဲအပြောင်းများတဲ့လုပ်ငန်းတစ်ခုဖြစ်ပါလေ။လုပ်သားအများပြားရှိတဲ့ကဏ္ဍတစ်ခုဖြစ်လို့ဒီနယ်ပယ်ကလုပ်ငန်းရှင်တွေလည်းဒီပိတ်ဆို့မှုရဲ့တက်ရောက်မှုကိုစောင့်ကြည့်နေကြတယ်လို့အမည်မဖော်လို့ရဲ့စီးပွားရေးပညာရှင်ကပြောပါတယ်။
ဆိုတော့ဥပမာတော့ဘာမှမရတဲ့ကုန်ကျန်းတွေရာဆုံးချက်တွေကိုသိချင်လို့ဖြစ်တယ်မှာ所以有两种老公的伊那不得到公的伊那么不得到公老板的说也就是来把到嘛。这里九月十八号啦一星期啦马戏的项目的苦力在不开始 APC 超的工作也超马戏的那我们就能大概有两年吧因为我早上都要去看路卡里边亚姆的戏吧然后你看嘛在路卡里边没耍的被捕下戏吧这就是我也是十八号戏的呀
ဌာနဆိုင်ရာနဲ့ချိတ်ဆက်လုပ်ကံရတဲ့လောင်စာနဲ့စွမ်းအင်ကဏ္ဍတတ္တုကဏ္ဍတွေလိုမျိုးလုပ်ငန်းကြီးတွေဟာအခုနောက်ဆုံးအမေရိကန်တပ်ခတ်မှုကြောင့်ပိုပြီးတော့ထိခိုက်လိမ့်မယ်လို့အများစုကခန့်မှန်းထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တရုတ်၊ထိုင်းနဲ့အိန္ဒိယနယ်စပ်ကုန်သွယ်ရေးတွေမှာတက်ဆိုင်ရာနိုင်ငံငွေကြီးတွေနဲ့လက်လည်ကုန်သွယ်နိုင်ဖို့ကြိုးစားဆောင်ရနေတယ်လို့ကုန်သွယ်ရေးဘက်တာဝန်ရှိသူတူကဗီဒီယိုပြောပါတယ်။မြန်မာစစ်ကောင်စီကတခြားကဏ္ဍတွေကလည်းဝင်ငွေတွေရရှိနေပါတယ်။အခုနှစ်ဇန်နဝါရီလတစ်လထဲမှာရင်ပြပကိုစံတန်ချိန်ပေါင်း 26,800 ကျော်တင်ပို့ထားပြီးတော့အမေရိကန်ဒေါ်လာတန်100ကျော်ရရှိထားပါတယ်။ပြပရောက်မြန်မာလူသမားတွေပြန်ပို့တဲ့လစာငွေတွေကနေပြီးတော့တစ်နှစ်အတွင်းအမေရိကန်ဒေါ်လာ 1.5 ဘီလီယံပို့ရရှိထားတယ်လို့လည်းမကြသေးခင်ကစစ်ကောင်စီကပြောထားပါတယ်။အမေရိကန်ဆွေကနောက်ဆုံးတန်ခတ်အရေးယူလိုက်တဲ့စီးနဲ့မှာကာကွယ်ဝန်ကြီးဌာနလည်းပါပါတယ်။2021ခုနှစ်ဆရာနာသိမ်းမှုနောက်ပိုင်းနဲ့ဆယ်စုနှစ်များစွာအကြမ်းဖက်မှုတွေမှာလက်နက်ကိုင်ဖွဲ့တွေကအမိန်ပေးညွှန်ကြားခဲ့တဲ့နေရာမှာမြန်မာကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိဆုံးဖြစ်တယ်လို့အမေရိကန်ဗန်နိုင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။အခုဆိုလို့ရှိရင်အမေရိကန်ဆိုးရွားဟာပြည်တွင်းကလုပ်ငန်း30လောက်နဲ့လူပုဂ္ဂိုလ်အယောက်80လောက်ကိုတန်ခတ်အရေးယူထားပြီးဖြစ်ပါတယ်ခင်ဗျာ
။ဒါကတော့စစ်ကောင်စီအပေါ်အမေရိကန်အစိုးရရဲ့ငွေကြေးဆိုင်ရာအရေးယူမှုအကြောင်းကိုသားညုံပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့မြန်မာပြည်တွင်းကအခြေအနေတချို့ကိုတင်ပြပါဦးမယ်။ကြားပြည်နယ်ခေါ်ကရင်နီပြည်နယ်ဖရူဆိုမြို့နယ်အနောက်ဖက်ချမ်းကစစ်ပြေးဒုက္ခသည်တွေနဲ့အရတားတွေရှိတဲ့နေရာကိုရှိတဲ့နေရာဖြစ်တဲ့လီခူပရာချေးရွာမှာပြီးခဲ့တဲ့ရက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်နေအိမ်တချို့ပျက်စီးသွားခဲ့တယ်လို့ကူညီလုပ်ငန်းဆောင်ရွက်ပေးနေသူတွေနဲ့ကရင်နီလူ့အခွင့်အရေးအဖွဲ့က VOA ကိုပြောဆိုခဲ့ပါတယ်။ဒီမော့ဆိုနဲ့ဒီမော့ဆိုမြို့နယ်ကုန်းတာယာချေးရွာတောင်ပိုင်းမှာလည်းတိုက်ပွဲတည်ငြိမ်စပြုပေမဲ့လည်းမြေမြုံမိုင်းနေနဲ့စစ်ကြံလက်နက်ပစ္စည်းတွေရှိနေလို့ဒေသခံတွေကနေရမပြနိုင်မှုဖြစ်နေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မမ်းမြသစင်အောင်ကပြောပြမှာပါ
။ကီနီပြည်နယ်ဖရူဆူမြို့နယ်နောက်ဖက်ချမ်းကဟိုယာကြီးရွာအုပ်စုလီခူပရာကြီးရွာကိုစစ်ကောင်စီကဇွန်လ21ရက်မနေ့ည12နာရီခွဲလောက်ကလေရင်နဲ့ဘုံကျဲခဲ့တယ်လို့စစ်ရှောင်ကူညီသူတူက VOA ကိုပြောပါတယ
်။ဟိုယာကြီးရွာအုပ်စုမှာရှိတဲ့ဒီလီခူပရာကြီးရွာပေါ့နော်။အဲအဲ့မှာကျဲထားတယ်လေနော်။ဒီအဲ့ဒီရွာတရွာမှာပေါ့။ဒီတိခမ်းရှိဦးဆိုတဲ့ဟာတော့ပြရတော့နော်အဲ့ဒါအနောက်ဘက်တိထားရတယ်ဟုတ်အဲဒီကြွာကလေစမန်တိုင်းကျဖုန်းလိုင်းမမီနေတယ်လားအဲဖုန်းလိုင်းမမီတော့ဒီနေမှပဲတော့ကြီးကြတယ်ပေါ့နော်ချင်းမီလေကျွန်တော်တို့လူလဲဒီနေမှပဲတော့ကြီးတယ်ချင်းမီဖြစ်နေတယ်ပေါ့နော်ဆိုတော့ဒီစိတ်တော့ကျွန်တော်မတိရသေးဟုတ
်ကီနီလူခွေတီထောင်သူကိုပညာကလည်းလီခူပရာကြီးရွာလီရင်နဲ့ဘုံကျဲခံရတဲ့အကြောင်းကိုအတည်ပြုပါတယ်လူထိခိုက်မရှိပေမဲ့နေအိမ်ပျက်စီးမှုတချို့ရှိတယ်လို့သူကပြောပါတယ
်ရင်ကဘုံလန်ချတဲ့အိမ်လေးလုံးထိခိုက်တယ်ပေါ့နော်ဟိုဆူဆူဘပစ္စည်းတွေက၃လုံးထိခိုက်ပျက်စီးတယ်တလုံးကတော့အနည်းချင်းပေါ့နော်အာလူကတော့မထူးပေါ့နော်ကျဲတဲ့နေရာကခွေရကျွာအုပ်စုထက်ကလီဤလီကူပရာဆိုတဲ့ကြည့်ရပါအဲ့ဒီနေရာကတော့လေတိုက်ပွဲမရှိဘူးပေါ့နော်အဲ့ဒီဖဲချမ်းမှာကတော့တိုက်ပွဲတစ်ခါမှအစအနတိန်ပြင်းတော့ပိုင်းအခုချိန်ထိပေါ့နော်တိုက်ပွဲတစ်ချိန်တစ်ခါမှမရှိပါဘူးအခုလည်းမရှိဘူးပေါ့နော်ဟုတ
်ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးလီကူပရာကြည့်ရဟာဆီယာနာတိန်တဲ့ကာလာတစ်လျှောက်လုံးမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ရှောင်နဲ့ဒေသခံတွေနေထိုင်တဲ့ကြည့်ရတရာဖြစ်ပါတယ် စစ်ကောင်စီဘက်ကလေရင်နဲ့၃ချိန်ထဲမှနေအကြောင်းမရှိဘဲနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စာတင်ချောင်းနဲ့နေတချို့ပျက်စီးသွားတဲ့အကြောင်းဒေသခံတွေရဲ့ပြောဆိုချက်ကိုကိုးကားပြီးဒေသရင်းသတင်းတွေကလည်းရေးသားဖော်ပြပါတယ်။လက်နက်ကင်တော်လှန်ရေးအင်အားကောင်းတဲ့ကရင်နီပြည်နယ်တစ်ခွဲမှာစစ်ကောင်စီကစစ်ကြောင်းထိုးပြီးအပြင်းထန်တိုက်ခိုက်နေကြတာပါ။တိုက်ပွဲတည်ငြိမ်တဲ့ကာလမှာလည်းစစ်လေရင်တွေမကြမကြာပြန်ဝဲသလိုလက်နက်ကြီးတွေလည်းမကြာခဏပစ်ခတ်ပါတယ်။အခုတလောတိုက်ပွဲတည်ငြိမ်နေတဲ့လွိုက်ကော်နဲ့ဒီမိုဆူနယ်ဘက်မှာတော့လက်နက်ကြီးပစ်ခတ်တန်းတွေမကြမကြာကြားရသေးပဲလို့ဒေသခံတူကပြောပါတယ်။
ဒီတပန်းတော့ငယ်တယ်ငယ်တယ်လို့ပြောမှာပေါ့နော်။တနေ့ကြီးတော့တစ်ခါခါတော့ကြားရတယ်။တိုက်ပွဲတော့ဟိုမကြားမိဘူးပေါ့နော်။ဒီမော့ဆိုလိုက်ကောပေါ့
။လက်တလို့ဒေတာအခြေအနေနဲ့တည်ငြိမ်နေတဲ့ဒီမော့ဆူမြို့နယ်ရဲ့ငွေတောင်ကြီးရွာမှာတော့တချို့သူတွေကနေရပြန်လာနေတာရှိပါတယ်။ဒါပေမဲ့ဒီမော့ဆူမြို့ပေါ်တွေကုန်းတာကြီးရွာနဲ့တောင်ငန်ခါကြီးရွာတွေကတော့နေရမပြန်နိုင်ကြသေးဘူးလို့ဒေတာခံတဦးကအခုလိုပြောပါတယ်
။မြို့ပေါ်တော့လောကနေလို့မရသေးဘူး။ငွေတောင်ထီတော့ပြန်နေကြပြီးနေနိုင်မဲ့လူက၃လေးအိမ်လောက်ပဲရှိသေးတယ်။မြို့ပေါ်ကဒီတိုက်ပွဲတော့မကြတော့တာတော့နည်းနည်းကြာပြီးဖြစ်ပေမဲ့မြို့ပေါ်မှာကသူတို့ထောင်နေမိုင်းရနေနေများတော့လေအဲ့ဒါမပြန်လာခိုင်းဘူးပြည်သူတွေလည်းမပြန်လာရဲဘူးဒီမော့ဆိုမှာဆိုရင်တော့အဲ့ဒီဒီမော့ဆိုမြို့ပေါ်ရဲ့နောက်ဒေါငန်ခါဒီမော့ဆိုနဲ့ကလည်းဆိုရင်တော့အဲ့ဒီဒေါငန်ခါကောက်တာဖဲလောက်ပြန်လာလို့မရသေးဘူးပေါ့နော်တိုက်ပွဲကတော့အဲ့ဒီဒီမော့ဆိုနဲ့ဒေါငန်ခါတော့မကြားတာနည်းနည်းကြာပြီဒါပေမဲ့လည်းပြည်သူတွေကဘယ်လိုမှမပြန်လာရဲဘူးကိုအိမ်တော်မှကိုပြန်လာမကြည့်ရဲကြအောင
်စစ်ကောင်စီတပ်တွေတက်ဆွဲနေထိုင်လှူရှားခဲ့တဲ့နေရာတဝိုက်မှာမြေမြုံမိုင်းတွေနဲ့ဆစ်လက်ကြံပစ္စည်းတွေရှိတာကြောင့်ရွာသူရွာသားတွေနေရမပြောင်းရဲကြသေးဘူးလို့ပြောပါတယ်။ဒီလိုဒေသတည်ငြိမ်တဲ့အချိန်မှာရွာကနေနေပြန်ပြီးတော့လိုအပ်တဲ့ပစ္စည်းတွေပြန်ယူရင်းနဲ့မြေမြုံမိုင်းတွေနေမိပောက်ကွဲပြီးတော့ထိခိုက်သေးဆုံးတဲ့ဖြစ်စဉ်တွေလည်းဒီမော့ဆူမြို့နယ်မှာမကြာခဏဖြစ်ပွားနေတာပါ။မြေမြုံမိုင်းတွေရှင်းလင်းဖယ်ရှားရင်းနဲ့မိုင်းပောက်ကွဲလို့သေဆုံးသွားတဲ့သူတို့တပ်ဖွဲ့ဝင်10ကနန်းထက်မနည်းရှိသွားပြီလို့ဒီမော့ဆူပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောဆိုပါတယ်ရှင်
။ဒါကတော့ဒီမော့ဆူဘက်ကအခြေအနေတချို့ကိုသတင်းပေးပို့ချက်ကိုမတ်များတင်ဆက်အောင်ပြောပြသွားတာပါ။ကြားပြည်နယ်ဘက်ကအခြေအနေပြီးမှတော့စကိုင်းတိုင်းအတွင်းကစစ်ပိဒုက္ခတဲ့တချို့ရဲ့အခြေအနေကိုဆက်လက်ပြောပြပါဦးမယ်။စကိုင်းတိုင်းကမ်ပလူမြို့နယ်မှာဒီဇွန်လ20ရက်နေ့အထိအတွင်းမှာမွေကြိုက်ခံရတဲ့လူနာ12ဦးရှိခဲ့ပြီးဒါကစစ်တပ်ကအာဏာသိမ်းပြီးစစ်ပြေးတင်းရှောင်နေရခြင်းအတွင်မွေအများဆုံးကိုက်ခံရတာဖြစ်တယ်လို့လဲကျွန်းလကမ်ဘလူးဘက်ကတက်ကြလှုပ်ရှားသူအဖွဲ့တွေကထုတ်ပြန်ပြောဆိုထားပါတယ်မွေစိတ်ဖြည့်စေးကိုဝယ်ယူနိုင်ပေမဲ့လဲစစ်ကောင်စီဘက်ကလမ်းတွေပိတ်ပြီးဆက်သွယ်ရေးဖြတ်ထားတာတွေကြောင့်တဲယူကခက်ခဲတယ်လို့ကျမ်းမာရေးဝန်ထမ်းတွေတို့ကချက်တွေလည်းရှိနေတယ်လို့ပြောဆိုထားပါတယ်စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေအကြောင်းကိုတော့ဒီသတင်းပေးပို့ချက်ကိုတော့အလိမ်မာကဆက်ပြီးပြောပြမှာပါ
စကိုင်းတိုင်းကမ်ပလူမြို့နယ်အတွင်းမှာဒီဂျွန်လာဟာဆရာသာတိမ့်ပြီးလို့ဒေသခံတွေဆစ်ဆောင်ကြရတဲ့ကာလတလျှောက်မှာမွေကြိုက်ခံရမှုအများဆုံးလာဖြစ်တယ်လို့ဂျွန်လာကမ်ပလူတက်ကြလှုပ်ရှားသူများအဖွဲ့ကမ်ပလူခရိုင်တာဝန်ခံကပြောပါတယ်
ဂျွန်လာ20ရက်နေ့ထီကမွေကြိုက်ကျင်တာအလုံး17ရက်လောက်ရှိတယ်လာမှာအဲ့ဒါနဲ့ကြားက6ဦးနားက9ဦးပေါ့လေဒီလကအများဆုံးပေါ့နော်ဒီဧပြီလမှာဆိုရင်4ရက်ဒီမေလမှာဆိုရင်10ရက်ပေါ့နော်
ဒီနေ့ကအပူချိန်အလွန်မြင့်ခဲ့တာကြောင့်တကြောင်ဒေသခံတွေစစ်ပေးရှောင်ရတာကတောရီထဲမှာဖြစ်ပြီးမွေးအနီးရဲ့ကာကွယ်နိုင်တဲ့လယ်ရှည်ဖက်နက်စတာတွေကိုအသုံးမပြုနိုင်တာတွေကြောင့်ရောမွေးကြိုက်ခံရတာပိုများလာတာလို့ကျွန်းလာကမ်ပလူတက်ကြွလှုပ်ရှားသူများအဖွဲ့ကမ်ပလူခရိုင်တာဝန်ခံက VOA ကိုအခုလိုပြောပြပါဗျ
။9000ကိုချက်ပင်းပင့်တာတိုက်နေပြီးဒီထဲမှာရှိတဲ့ဒီရွာတွေကဒေသခံတွေရွာထဲမှာမနေနိုင်နဲ့တိုးထဲမှာတဲထုတ်ပြီးနေရတာလေတစ်ခုပေါ့နော်နောက်တစ်ခုကဘောပေါ့လက်ရှိဖက်နက်နဲ့ဒီတမီးကအများကြီးကလည်းမရှိတာများပါပဲဆရာမကျွန်တော်တို့ကလည်းဒီနေရာလေးကိုတအိမ်အောင်မျိုးကြီးကိုပြေးနိုင်ဖို့ဆိုတာလေနည်းနည်းခက်တယ်ကျွန်တော်တို့ခံမှန်းထားတော့ဆင်းချောင်ကြီးကအလုံးအောင်ဆို3000ချက်မှရှိနေတယ်ထင်တယ်
ကမ်ပလူမြောက်ဖက်ချမ်းမှာမွေးကြိုက်ခံရတဲ့ဆစ်ဆောင်တွေပိုများပြီးအခြေခံကျန်းမာရေးဝန်ထမ်းတွေကလည်းလုံးဝမရှိသလောက်ဖြစ်တာမို့မွေစိတ်ဖြည့်စည်တွေကကျမ်းမာရေးဝန်တမ်းမဟုတ်သူတွေလက်ထဲကိုရောက်ပြီးမွေကြိုက်လူနာကိုဆေးထိုးတဲ့အခါအဆင်မပြေတာမျိုးတွေဖြစ်တာကြောင့်သေဆုံးမှုအဆင်မပြေမှုတွေရှိသလိုမွေစိတ်ဖြည့်စည်အလွေအလွေရှိတာမျိုးဖြစ်လာတယ်လို့စစ်ဆောင်တွေကိုကျမ်းမာရေးစောင့်ရှောက်ပေးနေတဲ့ဝန်ထမ်းတူကအခုလိုပြောပါတယ်
။အဲမွေစိတ်နေတဲ့ကတော့အဲ့ဒီလားတစ်ချောင်းမှာရှိနေကျမ်းမာရေးဝန်ထမ်းတွေမထင်ပါရှိပါတယ်။နေပြည်တော်ကမွေစိတ်ဖြည့်စည်ကိုလိုက်တဲ့ဆင်တော့မှအဲ့ဒီမွေစိတ်ဖြည့်စည်ကိုထိုးပေးမဲ့အဲအခြေခံကျမ်းမာရေးဝန်ထမ်းမရှိဘူး။မရှိတဲ့အခါကျတော့သူ့မျိုးလေးဖြည့်စည်ကွက်စီနဲ့ထည့်ရောက်သွားတယ်။
မွေစိတ်ဖြစ်စေတွေကိုဝယ်ယူလို့ရပါမယ်ကျောင်းလာနဲ့ကံဘလူမှာစစ်ကောင်စီတပ်တွေကစေဝါဝယ်ယူပြီးတယ်ဆောင်ခွင့်ကိုပိတ်ထားတာကြောင့်တဲယူလာမှာအခက်အခဲတွေရှိနေတယ်လို့ပြောပါတယ်ကံဘလူမြောက်ဖတ်ချဟာမကြာခဏနေမြေရှင်းခံရနေပြီးစစ်ကောင်တွေလှည့်ပတ်သွားလာနေတဲ့ဒေသဖြစ်တာမို့ကျမ်းမာရေးဝန်ထမ်းတွေတွားရောက်နိုင်ဖို့လဲခက်တယ်လို့ပြောပါတယ်ဆရာနာတင်ပြီးချိန်2022ခုနှစ်ဖေဖော်ဝါရီလကနေအခု2023ဂျွန်လအထိဆိုရင်ကံဘလူမြို့နယ်မှာမွေးကိုက်ခံရတဲ့လူနာ80ကျော်လောက်ရှိခဲ့ပြီးသေဆုံးသူတချို့လည်းရှိတယ်လို့ဆိုပါတယ်
။ဒါကတော့ကံဘလူဘက်ကစစ်ပြေဒုက္ခသည်တွေရဲ့အခြေအနေတချို့ကိုအလိမ်မှာပြောပြသွားတာဖြစ်ပါတယ်။ VO ရဲ့တောက်ကြနေမနေ့ပဲအတန်လင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ပြီးတင်ပြပေးပါဦးမယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ချာနေမနေ့ပဲအတန်နဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေတာဖြစ်ပါတယ် Radio အစီအစဉ်တွေကိုတော့ line meter 25 kHz 11113 line meter 40 kHz 9013 line meter 58 kHz 5805တို့ကနေဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ bus in Ghana တွေဖြစ်တဲ့မြမရေး30ချက်စမ်းမာရေးတိုင်းရင်သတင်းလွှာစားတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ပထမအဦးဆုံးအနေနဲ့ကတော့ဥောင်းခင်တင်ပြတဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။နေဦးတော်လိုင်းရင်နဲ့ဖက်ဒရယ်စနစ်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်။နေဦးတော်လိုင်းရင်ကြီးစိုးတဲ့နေရာဒေသတွေမှာဒေသန္တရအုပ်ချုပ်ရေးစနစ်ပေါ်ပေါက်လာတာဟာဖက်ဒရယ်စနစ်ရဲ့မူလအစဖြစ်ကြောင်းဥောင်းခင်ကရေးသားထားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်။
စစ်ကောင်စီတပ်ကချုပ်ကင်နိုင်တဲ့နယ်မြေကြီးမြောင်းလာပြီးဒေသခံ PDF နဲ့တိုင်းရင်းသားလက်နက်ကိုင်တွေပူးပေါင်းတိုက်ခိုက်တဲ့စစ်စင်ရေးတွေများပြားလာကြောင်းပေါ်ပြတဲ့အစိုးရခန်းစားတွေမကြာမီကထွက်ပေါ်လာပါတယ်။ဒီနှစ်ပထမ6လအတွင်းနိုင်ငံအနှံ့ဖြစ်ပွဲတဲ့စစ်ပွဲတွေမှာ60ရာခိုင်နှုန်းနီးပါးဟာဒေသခံ PDF နဲ့တိုင်းရင်းသားလက်နက်ကိုင်ကတစ်ဖက်စစ်ကောင်စီတပ်ကတစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေဖြစ်တယ်လို့မေလ18ရက်နေ့ထုတ် ISP သတင်းမှာဖော်ပြပါတယ်။လေကြောင်းကတိုက်ခိုက်မှုကြောင့်အရတ်သား900နီးပါးသေဆုံးခဲ့ရပါတယ်။ဒီတန်တရပြည်သူအုပ်ချုပ်ရေးကျေပြန့်လာတာကိုကြောက်လန့်ကြဖြစ်နေတဲ့စစ်ကောင်စီဟာလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အကြောင်းအမေရိကန်သံအမဟောင်းပရက်ဆီလာကလပ်နဲ့အာကာဟင်းတို့ကမေလ17ရက်နေ့ထုတ် USIP စာရမ်းမှာဖော်ပြပါတယ်။စကိုင်းတိုင်းကံဘလူမြို့နယ်ကဗစီကြီးရွာကိုလေကြောင်းကတိုက်ခိုက်တာဟာမြေပြင်မှာမကြီးဆုံးနိုင်တော့ကြောင်းတက်တည်ပြတာဖြစ်တယ်လို့ဆိုပါတယ်ဒီတန်တရပြည်သူအုပ်ချုပ်ရေးကျေပြန့်လာလေလေစစ်ကောင်စီအဖို့ဆက်လက်ရည်တည်ဖို့အခွင့်အလမ်းကြီးမြောင်းလာလေလေဖြစ်တယ်လို့ဆိုပါတယ
်စစ်ကောင်စီလက်အောက်ခံရန်တရားတွေကိုဖျက်သိမ်းပြီးຫນွေဦးဒေါ်လန်ရေးကိုအထောက်အကူပြုမဲ့ဒီတန်တရအုပ်ချုပ်ရေးစနစ်တည်ထောင်ဖို့ကျေးလက်လူထုကလိုလားပါတယ်ဒါကြောင့်မို့ကျေးလက်ဒေသငြိမ်ဝတ်ပီပြားသွားအောင်ဘုံကျဲမီးရှို့တာတွေအမျိုးမျိုးနဲ့အကျန်းဖက်ပါတယ်။ဒါပေမဲ့ຫນွေဦးတော်လိုင်းကြီးဟာအချိန်မပြတ်ပဲဆက်လက်ရှင်သန်နေပါတယ်။ကျေးလက်ဒေသကိုမချုပ်ကင်နိုင်တာဟာစစ်ကောင်စီညီကုန်းချုပ်မဲ့အရေးလက္ခဏာဖြစ်ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးကြီးထွားရင့်တန်လာပြီး Federal Democracy လမ်းကြောင်းကိုရောက်ရှိသွားနိုင်တယ်လို့ American သံမတ်ဟောင်း Priscilla ကသုံးသပ်ပါတယ်။ချုပ်ကင်နိုင်တဲ့နယ်မြေကျင်းမြောင်းလာလေလေရွေးကောက်ပွဲလို့အမျက်ထုတ်ဖို့လည်းခက်လာလေလေဖြစ်ပါတယ်။USIP ကစစ်တမ်းကောက်ကြည့်တဲ့အခါစစ်ကောင်စီမထိန်ချုပ်နိုင်တဲ့ဒေသတဝက်ကျော်မှာကိုယ်ပိုင်အုပ်ချုပ်ရေးစနစ်ရှင်သန်နေတာတွေ့ရပါတယ
်။ကရင်ကချင်ချင်းနဲ့ရှမ်းပြည်နယ်ဒေသအချို့မှာကိုယ်ပိုင်အုပ်ချုပ်ရေးအစဉ်အလာရှိနေတာကြာပါပြီ။ဗမာအများစုနေထိုင်တဲ့တိုင်းဒေသကြီးတွေမှာသာဘိုးချုပ်ကင်မှုအစဉ်အလာရှိခဲ့ပါတယ်။ပြည်ရေးဌာနလက်အောက်ကစစ်မှုထမ်းဟောင်းတွေများတဲ့ခွေအုပ်ဌာနတွေဖြစ်ပါတယ်။အခုတော့ထွေအုပ်နေရာကို PDF တွေထောက်ခံတဲ့ဒေသန္တရအုပ်ချုပ်ရေးနဲ့အစားထိုးနေပါတယ် CDM လုပ်တဲ့ဝန်ထမ်းတွေနဲ့ဌာနေအရပ်ပဲ့အသင်းအဖွဲ့တွေပူးပေါင်းပြီးပညာရေးကျန်းမာရေးလုံခြုံရေးစတဲ့ ဝန်ဆောင်လုပ်ငန်းတွေကိုလုပ်ကိုင်ပေးနေကြပါတယ်ကျေးလက်ဒေသမှာကုသိုလ်ပြုအသင်းကယ်ဆယ်ရေးအသင်းစတဲ့ကိုတူကိုတာလုပ်ကိုင်တဲ့အစီအလာလဲကြီးမားပါတယ
်ဒါကြောင့်အောက်ခြေကနေဒေသန္တရအုပ်ချုပ်ရေးစနစ်ပေါ်ပေါက်လာပုံဟာမြန်မာပြည်ရဲ့ထူးခြားချက်လို့ဆိုပါတယ်လွတ်လပ်ရေးရရှိပြီးမကြာမီ1953မှာဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးအဲ့ဥပဒေကိုပြဋ္ဌာန်းပါတယ်ဒါပေမဲ့1962စစ်တပ်ကအာဏာသိမ်းတဲ့အခါအဲ့ဒီဥပဒေကိုဖျက်သိမ်းပြီးစစ်ဘိုလ်ကြီးဆိုတဲ့အထွေထွေအုပ်ချုပ်ရေးဌာနတွေကိုဖွဲ့စည်းခဲ့ပါတယ်အဲ့ဒီအချိန်ကစပြီးတိုင်းရင်းသားလူနည်းစုတွေဟာအစင်းနှိတ်နိုင်ငံသားဘဝကိုရောက်ရှိသွားခဲ့ပါတယ်ဒါကြောင့်မို့ဒေသခံတွေဟာမိမိကိုယ်ကိုမိမိကာကွယ်ဖို့အတွက်သာလက်နက်ကင်နေရတာမဟုတ်ပဲစစ်တပ်ကြီးဆိုတဲ့အုတ်ချုပ်ရေးစနစ်ကိုခြေမုံ့ဖို့အတွက်ပါတိုက်ပွဲဝင်နေရတာဖြစ်ပါတယ်။အောက်ခြေကအစတင်ပေါက်ဖွားလာတဲ့ဒေသဆိုင်ရာအုတ်ချုပ်ရေးအဖွဲ့တွေမှာအင်အားကောင်းတဲ့အဖွဲ့ရှိသလိုမတည်မငြိမ်ဖြစ်တဲ့အဖွဲ့တွေလည်းရှိနေပါတယ
်။အားကောင်းတဲ့ဒေသန္တရအုတ်ချုပ်ရေးတွေဟာဝန်ဆောင်လုပ်ငန်းကိုထိထိရောက်ရောက်လုပ်ပေးနိုင်ကြပါတယ်။ဥပမာ USIP ကစုဆောင်းတဲ့မှတ်တမ်းမှာမကွေးတိုင်းမှာကျောင်းသား 8,000 ကျော်ကိုမြေဥပညာရေးဌာနကသင်ကြားနိုင်ပြီး 3,000 ကျော်ကိုအွန်လိုင်းကသင်ပေးနိုင်ကြောင်းသိရပါတယ်။မြေလက်ဒေသအုပ်ချုပ်ရေးစနစ်ဟာလုံခြုံရေးအတွက်မြေဥတော်လှန်ရေးတပ်ဖွဲ့တွေကိုမိခိုနေရပါတယ်။သူတို့ရဲ့လုပ်ငန်းထိရောက်မှုကိုလိုက်ပြီး NUG အစိုးရရဲ့ထောက်ပံ့မှုကိုရရှိတယ်လို့ဆိုပါတယ်။နိုင်ငံတကာရဲ့ထောက်ပံ့မှုကိုတော့မရပါဘူး။စကိုင်းတိုင်းကိုပေးတဲ့အကူအညီဟာအိန္ဒိယနယ်စပ်အထိသာရပါတယ်။ဩဇာလွှမ်းမိုးရေးအတွက်အုပ်စုအချင်းချင်းပြိုင်ဆိုင်တာကိုလည်း NUG ကဖြည့်ရှင်းပေးနိုင်မှုလိုပါတယ်။ဒေသန္တရအုပ်ချုပ်ရေးကိုအယက်သားတွေနိုင်နိုင်နင်းနင်းလုပ်နိုင်ရင် Federal Democracy လမ်းပွင့်သွားနိုင်ပါတယ်။ဒေသန္တရအုပ်ချုပ်ရေးနဲ့ကင်းမွေးလာတဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲဟာယုတ်တိမရှိတဲ့လှုပ်ဆက်ဖြစ်နေကြောင်းပြတ်သားနိုင်ပါတယ်။ဒါကြောင့်လူသားချင်းစာနာထောက်ထားရေးအကူအညီပေးလို့တဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာNUG အစိုးရကတစင်သာဆောင်ရွက်တဲ့ကြောင်းပရစီလာကလပ်နဲ့အာကာဟိတ်တို့ကသုံးသပ်ထားပါတယ်ခင်ဗျာ
ဒါကတော့ဦးအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုဆက်ပါအောင်မယ်အရွယ်ရလာချိန်မှာအရက်နဲ့ပတ်သက်တဲ့အယူအဆမှားယွင်းမှုတွေရှိတဲ့အကြောင်းကိုတင်ပြထားပါတယ်။အသက်ကြီးလာသူတချို့မှာအရက်ကြောင့်ကျန်းမာရေးကိုကောင်းစေနိုင်တာတချို့ရှိတယ်လို့မှားယွင်းတဲ့အယူအဆတွေရှိတတ်ပါတယ်။တကယ်တော့အရက်ဟာကျန်းမာရေးအတွက်ဘာကောင်းကျိုးမှမရှိဘူးလို့ကျန်းမာရေးပညာရှင်တွေကထောက်ပြပြောဆိုထားပါတယ်။ဒီအကြောင်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်စဲကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာဇန်တာကလျာအထွေထွေဆေးရုံကြီးကသက်ကြီးယောဂအထူးကုဆရာဝန်တမတော်ကြီးဒေါက်တာမျိုးမင်းအောင်ကိုဆက်သွယ်ပြီးတော့ကိုဝင်းမင်းကပြောပြပေးထားပါတယ
်။ Okay တမတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့အရက်နဲ့အသက်အရွယ်ရလာမှုမလိုက်ဖက်တဲ့ကြံစည်ကိုပြောရမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးအုံနောက်မှညာထိခိုက်တာကိုအဓိကပြောခဲ့ပါတယ်ဆရာဒီတစ်ပတ်တော့ဆရာကြီးဒီအုံနောက်ပြဿနာအတွက်အပြင်ရက်သောက်တာအတွက်အမြင်မှားနေတာတွေနဲ့နောက်ထပ်ထိခိုက်စေနိုင်တာတွေကိုပြောမှာမို့ဒီအမြင်မှားနေမှုကနေစပြီးတော့ရှင်းပြပေးပါလားဆရာကြီ
းကျွန်တော်လူနာတွေတချို့ပြည်နယ်တွေကပြောတာအဲရက်သောက်ရင်မှညာကောင်းတယ်ရက်သောက်ရင်နှလုံးကောင်းတယ်ဆိုပြီးတော့သူတို့ကအကြောင်းပြချက်ကြီးရှိတာပေါ့ကျွန်တော်ကဒီမှာ scientific သူတို့နဲ့ကျွန်တော်ပြန်ကြည့်တော့သူတို့ထောက်ပြတာတော့ခုထိကျွန်တော်ဒီကဒီ research တွေစပြီးစတယ်မှာရက်ကြောင်ကောင်းတဲ့ဟာဆိုတာလုံးဝမရှိပါဘူးအဲ့တော့တချို့ကပြောတာမှတ်ဉာဏ်ကောင်းတဲ့ဆိုတဲ့ဟာကျွန်တော်အဲ့ဒါလေးနည်းနည်းရှင်းပြချင်ပါတယ်ဟုတ်တယ်ရက်ကြောင်လို့ဒီမှတ်ဉာဏ်လေး short ကျွန်တော်ခေါ်တာ short term memory ပေါ့နော
်မကြာသေးခင်ကဖြစ်ခဲ့တာပေါ့ဆရာနော
်ဟုတ်ကဲ့ကျွန်တော်ကအမှတ်ဖြစ်ခဲ့တဲ့ဟာလေးတခုပြန်တွေးတာလို့ပြန်ခေါ်တာပေါ့နော်အဲ့ဒါအဲ့ဒီကတော့ဖြန်ပြစတဲ့ခါကျတော့ရက်တော့တဲ့ဆိုတာနည်းနည်းလေးပုံမြန်တယ်အဲ့ကြောင့်သူကဟောရက်တောင်းရင်မှတ်ဉာဏ်ပိုကောင်းတယ်ဒါပေမဲ့ရက်ကအစိုးဆုံးချက်ကဒီနေ့ထားပါတော့ရက်တောင်းနေတဲ့အချိန်မှာအဲ့ဒါဒါမလို့နောက်နေ့ကျတော့ဘာလို့တောက်ခဲ့လဲဘာတွေပြောခဲ့အမှတ်မိတော့ဆိုတော့သူကဒီ long term memory ကိုကျတော့သူကလုံးဝမကောင်းစေဘူး long term memory ကိုသူတို့ဒီ formation လုပ်တဲ့နေရာပေါ့နော်ဒါကြောင့်မလို့ ဒီအရေးကြောင့်မလို့ဒီမှတ်ဉာဏ်ကောင်းတယ်ဆိုတော့ဒီခဏလေး short term memory ကိုပြန်ပြီးတော့ပြန်ခေါ်လာတော့ပဲကောင်းပြီးတော့ဒီဥမာဦးဒီနေ့ကြောခဲ့တဲ့ဟာလေးကိုပဲနောက်10မိနစ်နေတော့ပြန်ခေါ်လာလေးတော့ပြန်ပြီးတော့စဉ်းစားတယ်ပြန်ပြောတော့ကောင်းတယ်ပေါ့ဒါပေမဲ့ဒီ long term memory အတွက် new memory အတွက်ကတော့အရက်ကလုံးဝအကျိုးမရှိပါဘူးဒါကြောင့်မလို့အရက်တောက်တဲ့လူတွေကကြာတော့ဒီ dementia ဆိုတဲ့ဆံရောဂါတော့ဖြစ်လာကြတာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့အုံနောက်ကိုဘယ်လိုပဲပုံထိခိုက်သွားစေတာလဲဆရာ
အုံနောက်ကတော့အဓိကတော့ memory cells တွေကိုသူကအကုန်လုံး brain မှာရှိတဲ့ memory cell ကျွန်တော်ဒီ hippocampal area ပေါ့နော်အဲ့ဒါတွေကိုသူကဒီ function ကိုအကောင်းအလုံးမလုံးနိုင်အောင်လုပ်တဲ့အခါကျတော့ဒီကြောင့်မလို့ပြီးတော့နောက်တစ်ခုကကျွန်တော်ဒီ gas scan တော့ရိုက်တဲ့အခါကျဒီ brain ရဲ့ကျွန်တော်ခေါ်တာတော့ shrinkage ပေါ့ဒီကျုံတာအစပို့ပြီးတော့မြန်စေတာပေါ့ဒါမှမဟုတ်လူကြီးတွေပြောနေရေလူငယ်တွေမှတော့ရက်တောက်တဲ့လူတွေနဲ့ရက်မတောက်လူတွေကိုဒီ brain scan လုပ်ကြည့်တဲ့အခါကျတော့ရက်တောက်တဲ့လူတွေရဲ့ brain ကပို့ပြီးတော့သေးသေးနေတာပေါ့ဒီ brain က cells တွေကကျုံသွားပြီးတဲ့အခါကျတော့ဒီမှတ်ဉာဏ် cell တွေကအလုပ်ကောင်းမှမလုပ်တတ်ဘူးပေါ့
ဟုတ်ကဲ့ဆရာဒီနေရာမှာအုံနောက်ပြင်ပေါ့နော်တခြားအဓိကထိခိုက်နိုင်စေတာတွေရောဆရာ
အကျက်ကြောင့်ဒီကိုယ်လုံးမှာဆိုအကုန်လုံးကိုထိခိုက်စေတယ်ချက်ကတ်ကိုလည်းထိဆိုင်နိုင်တယ်ဒီအသေးကိုထိခဲ့တဲ့လူတိုင်းတော်တော်သိကြပါတယ်ဒီအရကြောင့်မလို့အသေးကင်ဆာဖြစ်တာတို့ဒီအသေးကျုံတာပေါ့ cirrhosis you know lip ဖြစ်တာတို့ဂျင်းချောက်ကလည်းထိတယ်အနှလုံးရောဂါလည်းဖြစ်စေနိုင်တယ်သွေးတွေလည်းတိုးစေတယ်အဲ့တော့တချို့ကသိကြတာအရကြောင့်မလို့သွေးကျတယ်ဆိုတော့ဟုတ်တယ်အရချက်ချင်းတောက်တဲ့ချိန်မှာတော့သွေးပေါင်တွေကနည်းနည်းချက်ချင်းကျတော့ကျတယ်ဒါမလို့ဒီသွေးအရန်တိုးနေတဲ့လူတွေချက်ချင်းသွေးပေါင်ချင်းကိုခြားခြင်းရတော့တခြားစေးလည်းမရှိဘူးဆိုတော့အရချက်ချင်းတိုက်လိုက်ရင်တော့အဲ့ချိန်မှာတော့အဲဒီပေါင်ကျန်ကြွားရပါတော့ဒီ up to ဆိုတာ12နာရီအထိပေါ့ဒါပေမဲ့အဲ့ဒါပြည်ရင်တစ်ကြိမ်နဲ့သွေးရပြန်တိုးလာတော့ဒါမလို့ပုံမှန်ရက်တောက်တဲ့လူတွေမှာသူတို့ကြာမှာသွေးတို့ယောဂါပါဖြစ်လာတတ်တာပေါ့ဆိုတော့ရက်တောက်တဲ့ကြာမလို့သွေးတို့ယောဂါမကဘူးဒီကျွန်တော်ခေါ် cardiomyopathy ပေါ့သူကရက်ကဒီနှလုံးကြွက်သားတွေကိုပါထိခိုက်တဲ့ကြောင့်မလို့နှလုံးဒီ heart failure ပေါ့နော်နှလုံးအလုံးမလုံးတော့တဲ့နှလုံး heart failure တို့ hypertension တို့အဲ့ဒီဖြစ်စီရပြင်ဆိုနောက်ဆုံးကျတော့ blood သွေးရအရန်တိုးတဲ့ခါကျတော့ကျွန်တော်ဒီ stroke လေထွက်တာပါဖြစ်စီနိုင်တာပေါ့ဒါကနှလုံးနဲ့ပတ်သက်ပြီးမကောင်းတာ
ဟုတ်ကဲ့ဆရာနောက်ထပ်ရောထိခိုက်စေနိုင်တာတွေရှိသေးလားဆရာ
အဆုံးမှာဆိုလဲဒီအဆုတ်ပွားတဲ့ယောဂါကိုဖြစ်စေတယ်ကြောက်ကမှလည်း kidney failure ကိုဖြစ်စေတယ်နောက်တစ်ခုကရက်တောက်တဲ့ကြောင့်မလို့စီးကျိုလည်းဖြစ်စေတတ်တယ်ပါပြောလို့ဆိုတော့ဒီအရက်ကဒီ insulin hormone ကိုသွားပြီးစန့်ကျင်တဲ့အတွက်ကြောင့်မလို့ဒီခန္ဓာကိုယ်မှာ insulin ကဒီမှန်ဆိုကျွန်တော်ဒီပုံမှန်ထုတ်နေတာတော့မှသူရဲ့ဒီ body ရဲ့အဲ့ insulin hormone ကိုကောင်းကောင်းပြန်အလုံးမတုံ့ပြန်တဲ့အတွက်ကြောင့်မလို့အဲ့မှာစီးကျိုဖြစ်တယ်နောက်တစ်ခုကအရက်ကိုယ်တိုင်ကသူက supply high carbohydrate ပေါ့နော်ဒီကစီဓာတ်တွေအများများတဲ့အကြောင်းမလို့ဒီပိုခန္ဓာကိုယ်ကပို့ပြီးတော့ချို့ဒီ insulin ကပို့အလုပ်လုပ်ရတဲ့သဘောမျိုးပေါ့အရက်တောက်တဲ့လူတွေကအဲ့တော့အရက်ကြောင့်မဟုတ်လို့လဲစီးကျိုဖြစ်နိုင်တယ်ဆိုတော့စီးပြီးမှကျအရေပြားမှာတော့မှဒီ psoriasis ဆိုအရေပြားဒီကျုံတာတို့အဲ့ဒါတွေပါဖြစ်နေတယ်ဆိုတော့ကျွန်တော်အနေနဲ့ကြည့်လိုက်တော့တကယ်လို့မှကြည့်ရတော့အရက်ကြောင့်ကောင်းတဲ့ဟာပြောပါဆိုကျွန်တော်တကယ်ပြဆရာမရှိပါဘူးအကုန်လုံးကဆိုးတာကြီးပဲကင်ဆာဆိုရင်လည်းကျွန်တော်ပြောဆိုပေါ့ဒီပစားကဖြစ်တဲ့ပစားထဲမှာကင်ဆာအစာဖြုန်ကင်ဆာလေးဖြုန်ကင်ဆာဒီ you know ကိုလိုဒီဥမာကြီးကင်ဆာ you know even ဒီခေါ်ခေါ်မလဲဒီ breast cancer ပေါ့နော
်ဟုတ်ကဲ့ရင်သားကင်ဆာပေါ့နော်ဆရာ
ရင်သားကင်ဆာကဖြစ်စေတတ်တယ်ဆိုတော့ကျွန်တော်ကတော့မသိခဲ့ဘူးရင်သားကင်ဆာဖြစ်တတ်တယ်လို့ဒီဥမာကြီးကင်ဆာဖြစ်တယ်ဆိုတော့သိမချင်းမရှာအခုတော့အကုန်လုံးကကျွန်တော်ဒီဆရာမွန်ကြီးတော့အကုန်လုံးကလက်ခံကြပါပြီဒီကင်ဆာတော်တော်များဖြစ်စေနိုင်တယ်ဆိုတဲ့အကြောင်းတော့လို့ဒါကြောင့်မလို့အကျဉ်းချောင်းကောင်းတာထောက်ပြပါစေတကယ် scientific data နဲ့ကြည့်တခုမှမရှိပါဘ
ူးဟုတ်ကဲ့ဆရာအဲ့တော့ဆရာကပြောတဲ့တခုစီကိုကျွန်တော်ပြန်ကြောက်ရရင်အဆုတ်ပွားတာဖြစ်ပုံဖြစ်နေလေးပေါ့ရှင်းပြလို့ရလားဆရာ
ဟုတ်ကဲ့ဒီအဆုတ်ပွားတာဖြစ်တဲ့အရစိတ်ဝင်စားစရာအများကောင်းပါလေဒီအဆုတ်တဲမှာကျွန်တော်တို့ပုံမှန်ကျွန်တော်တို့အဆုတ်တဲမှာဒီပုံမှန်အနေနဲ့ဒီ enzyme တစ်ခုရှိရပါဘူးဒီအဆုတ်ကိုအဲ့ဒီအဆုတ်ပွားယောဂါမဖြစ်အောင်ကာကွယ်နေတဲ့ enzyme တစ်ခုပေါ့ရှိတာပေါ့နော်အဲ့ဒီ enzyme ကိုယ်တိုင်ကဒီအရက်ကတော့အရက်ကအဲ့ဒီ enzyme ကိုထိခဲ့တဲ့ထိစေတဲ့ကြောင့်မလို့ဒီပုံမှန်ကာကွယ်နေတဲ့ enzyme ကရန်နေသွားတဲ့အတွက်ကြောင့်မလို့ဒီအဆုတ်ပွားတဲ့ယောဂါကိုဖြစ်စေနိုင်တာပေါ့အဲ့ဒီ enzyme နာမည်ကတော့ glutathione ပေါ့နော်ကျွန်တော်ပုံမှန် GLUTATHONE အဲ့ glutathione enzyme ကကျွန်တော်တို့ပုံမှန်ကိုဒီကျွန်တော်တို့ရဲ့အဆုတ်ကိုသွားဒီ ဒီအဲဒါ smoke ပေါ့နော်ဒီအငွေးတွေ processed လောက်တဲ့အငွေးတွေအပြင်ကလေထဲမှာရှိတဲ့အငွေးတွေကိုသူကကာကွယ်ထားတဲ့ဟာပေါ့အဲ့တော့ဒီရက်တောက်ခြင်းအပြင်အကလူရသေအောင် level ကညော့သွားတဲ့ကြောင့်မလို့ဒီအဆောက်ကိုမကာကွယ်နိုင်တဲ့အတွက်ကြောင့်မလို့အဆောက်ပွားတယ်ကျွန်တော်ဒီမှာတော့ emphysema ပေါ့အဆောက်ပွားတဲ့ယောဂဖြစ်စေတာတော
့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲအပတ်စဉ်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကသတင်းအချက်အလက်နဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါောင်းမယ်။ဒီအစီအစဉ်ကိုတော့ FEVR Fever Wine သားတွေကစူးစီးတင်ပြတင်ဆက်ထားတာပါခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတည်င်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလောက်မှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖားကတ်မြို့နယ်တဲက KIOKIA ရဲ့အုပ်ချုပ်ရေးမှူးချုပ်စီးနင်းပြစ်ခတ်ခံရပြီးတော့၃ယောက်သေဆုံးက၂ယောက်ဒဏ်ရာရရှိခဲ့ပါတယ်။ကရီနီပြည်နယ်မဲဆဲမြို့နယ်တဲကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်9000ကျော်အတွက်အကူအညီတွေလိုအပ်နေပါတယ်။သတင်းလွှာတွေထဲမှာတော့ထိုင်းမြန်မာနယ်စပ်ကဒေါ်နိုကူကရီနီစစ်ဘေးရှောင်စခန်းမှာရိတ်ခါပြက်လက်မှုဖြစ်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့စိုင်းတောင်ကျေးရွာရက်ကွက်သုံးမှာရှိတဲ့ KIO KIA ရဲ့မြို့နယ်မူယုံအင်္ဂါနေ့ည10နာရီအချိန်လောက်ကစီးနင်းပစ်ခတ်ခံရပြီး3ယောက်သေဆုံး၂ယောက်ဒဏ်ရာရရှိခဲ့ပါတယ် KIO KIA အုပ်ချုပ်ရေးမူယုံပစ်ခတ်ဝင်စီးခံရပြီးတဲ့နောက်ယုံလဲမိရှုဖြက်စည်းခံလိုက်ရတဲ့အပြင်အနီးအနားရှိဒေသခံပြည်သူတွေကိုလည်းအပြင်ထွက်ခွင့်မပေးဘဲပိတ်ဆို့ထားခဲ့တယ်လို့ဆိုင်းတောင်ဒေသခံတယောက်ကပြောပါတယ်။မေလ12ရက်နေ့တုန်းကလည်းဖားကန်ဆိုင်းတောင်ကျေးရွာမှာ KIA အရာရှိတယောက်နဲ့ဟိုတယ်ဝန်ထမ်းတယောက်ပြစ်ဒဏ်ခံခဲ့ရပါတယ်။
ထိုင်းမြန်မာနယ်စပ်ကရင်နီပြည်နယ်ဘက်ကျမ်းမဲဆဲမြို့နယ်အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဆက်ရှောင်9000ကျော်ရှိလာပြီးဖြစ်ပြီးတချို့တွေကထိုင်းနိုင်ငံဘက်ကိုဝင်ခွင့်မရကြသေးပါဘူးထိုင်းဘက်ကျမ်းကိုရောက်ရှိလာသူ4000နီးပါးရှိနေပြီးထိုင်းဘက်ကျမ်းကဝင်ခွင့်ကန့်သတ်လိုက်လို့မြန်မာဘက်ကျမ်းမှာတကြီးရွယ်ဦးတွေနဲ့ကလေးငယ်တွေအပါအဝင်ဆက်ရှောင်1000နီးပါးကျန်ခဲ့ပြီးဆက်ရှောင်တွေကလုံခြုံရေးအပြင်အရေးပေါ်အကူအညီတွေလိုအပ်နေတာလို့မဲဆဲဒီတာခန့်တယောက်ကပြောပါတယ်ထိုင်းအာဏာပိုင်တွေကရာကြီးနေထိုင်ဖို့နေရာထိုင်ခင်းတဲ့အစားအသောက်တွေကိုထောက်ပံ့ပေးထားပြီးမဲ့မလုံလောက်ဘူးလို့လည်းပြောပါတယ်ဇွန်လ23ရက်နေ့ကစပြီးမဲဆဲမြုပ်နယ်ရဲစခန်းနဲ့စစ်ကောင်စီရဲ့တပ်စခန်း3ခုကိုကရနီပူပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ပြည်သူတွေစစ်ဘေးရှောင်လာကြတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မော်တုံကောင်းဝိုက်ကျေးရွာအနီးမှာတအံ့လွမြောက်ရေးတပ်မတော် PSLF TNL တပ်ဖွဲ့ဝင်အုပ်ကိုစစ်ကောင်စီတပ်ကတနက်နဲ့ပစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်။ဇူလ18ရက်နေ့မနက်7:00ခွဲအချိန်ကမူဆယ်မြို့နယ်ဟိုနာပန်ဆုံကျေးရွာဘက်ကိုလူတချို့သွားပို့ပြီးပြန်လာတဲ့ TNL တပ်ဖွဲ့ဝင်နဲ့စစ်ကောင်စီတပ်တို့ထိတ်တိုက်တွေ့ဆုံပြီးပစ်ခတ်ခံလိုက်ရတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနက်နဲ့ပစ်ခတ်ခံလိုက်ရတဲ့ PSLF TNL တပ်ဖွဲ့ဝင်နေရောက်ဟာ TNL တပ်မဟာခုနစ်ကတပ်ဖွဲ့ဝင်နေဖြစ်ပါတယ်ပြစ်ခတ်ခံရတဲ့အတွက်တယောက်ကတော့ဘိုက်ကိုထိမှန်ခဲ့ပြီးကြံတယောက်ကတော့လက်ကိုထိမှန်ခဲ့တယ်လို့မျက်မြင်တွေ့သူတယောက်ကပြောပါတယ်
ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မွန်ပြည်နယ်ရင်းမြုံနယ်ကြောင်မိချောင်းတောင်ရွာကပြည်သူစစ်တပ်ဖွဲ့ဝင်ဦးရဲနိုင်ဝင်းအသက်59နှစ်ဇွန်လ20ရက်နေ့မနေ့9နာရီအချိန်မှာသူ့ရဲ့နေအိမ်မှာပဲတနက်နေ့ပြစ်ခတ်ခံရပြီးတေဆုံးသွားခဲ့ပါတယ်။အဲ့ဒီပြည်သူစစ်အဖွဲ့ဝင်ကိုရီးဘလူးအဖွဲ့ကပြစ်ခတ်တပ်ဖြတ်ခဲ့တာလို့လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားထုတ်ပြန်ထားပါတယ်။ဒါ့အပြင်ဟန်ကန်ရွာအုပ်ချုပ်ရေးမှူးနိုင်ဖူးထူးကိုလည်းဇွန်လ19ရက်နေ့ကမွန်လက်နက်ကိုင်တပ်ဖွဲ့တဖွဲ့ကသူ့ရဲ့နေအိမ်မှာဝင်ပြစ်ခတ်ရာအိမ်နဘေးနာကထွက်ပြေးလို့အသက်ဘေးကလွတ်ခဲ့ပါတယ်
အိန္ဒိယနိုင်ငံတွင်လုံခြုံရေးအရာယာယီခေါ်လုံနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်မြန်မာလူမှုအဖွဲ့အစည်းတွေအနေနဲ့လေးစားလိုက်နိုင်ရမယ့်အချက်၅ချက်ကို NUG အစိုးရနိုင်ငံခြားရေးဝန်ကြီးဌာနကအသိပေးထုတ်ပြန်လိုက်ပါတယ်။ဇွန်လ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့NUG အစိုးရရဲ့အသိပေးထုတ်ပြန်ချက်ထဲမှာအိန္ဒိယနိုင်ငံရဲ့အချုပ်အခြာအနာနဲ့နယ်နိမိတ်ဆိုင်ရာသိက္ခာတွေကိုထိပါစေမယ့်အပြုအမူတွေကိုရှောင်ကျဉ်ဖို့မိမိတို့ခေါ်လုံနေတဲ့ပြည်နယ်ရဲ့နိုင်ငံရေးနဲ့အုပ်ချုပ်မှုဆိုင်ရာအရေးတွေမှာမလိုအပ်ပဲညှိစွန်းရောရှက်မှုတွေမရှိစေဖို့မူရင်းဆေးနဲ့တော်ရိုင်းတရိတ်ဆန်တွေတရားမဝင်ရောင်းဝယ်တဲ့ဓာရီအပြင်အဲ့ဒီကိစ္စတွေမှာမပါဝင်ဖို့မိမိနေထိုင်တဲ့ရက်ွက်ကျေးရွာတွေကဒေသခံတွေနဲ့တင့်တင့်အောင်နေထိုင်ပြီးထုတ်ပြန်ထားတဲ့လူမှုရေးဘာသာရေးစည်းကမ်းတွေကိုလည်းလိုက်နာပေးကြဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။တကယ်လို့မြန်မာနိုင်ငံသားတွေအနေနဲ့လူမှုရေးအခက်အခဲပြဿနာတွေကြုံတွေ့ရပါကအနည်းဆက်ဆုံးမြန်မာလူတော်ကိုယ်စားလှယ်များလူမှုရေးအဖွဲ့အစည်းတွေတာဝန်ရှိသူတွေကိုအတိပေးတိုင်ပင်ပြီးလူအဲ့ရင်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဆက်တွယ်ဆောင်ရွက်တာတွေပြုလုပ်ကြဖို့လည်း NUG အစိုးရကဆိုပါတယ်။လက်ရှိမှာအိန္ဒိယနိုင်ငံထဲမှာမြန်မာစစ်ဘေးရှောင်3000ကျော်ထွက်ဒီခေါလုံနေကြရပါတယ
်ဘင်္ဂလားမြန်မာနယ်စပ်ကုန်သွယ်ရေးကိုမူခါမုံတိုင်းတိုက်ခတ်ပြီးတပတ်ခန့်အကြာမှာပြန်လည်စတင်ခဲ့ပြီးမြေပုံကုန်ကျဆင်းသွားတယ်လို့ပြည်내ကုန်တယ်တွေနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းအတွင်းမှဖြစ်သူဦးအောင်အောင်ကပြောပါတယ်အခုလိုကျဆင်းသွားရတာကတော့မုံတိုင်းနှုတ်ဆက်တွဲအပါအဝင်တဖက်နိုင်ငံကငွေကြေးပေးချေရမှာကန့်သတ်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်ရခိုင်ပြည်နယ်စစ်တွေရွှေမင်းကန်ကုန်သွယ်ရေးစခန်းနဲ့မောင်တောနယ်စပ်ကုန်သွယ်ရေးဇုံတွေကနေဘင်္ဂလားဒေ့စ်နိုင်ငံတက္ကနဲ့စိုက်ကန်းကိုရေချောင်းကကုန်တွေပို့နေတာဖြစ်ပြီးပို့ကုန်အများစုကတော့ရေချိုငါငချောက်ချင်းနနွန်းအပါဝင်ကော်ဖီထုပ်ဇီးယူတွေနဲ့အခြားပစ္စည်းတွေဖြစ်ကြပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါထိုင်းမြန်မာနယ်စပ်ဒေါ်နိုဂူဂရီနီစစ်ဘေးရှောင်စခန်းမှာတော့ရိတ်ခါပြက်လက်နေတယ်လို့စစ်ဘေးရှောင်တွေကပြောပါတယ်။မြေပြင်ကအခြေအနေကိုတော့ကျွန်မအမီကနေတင်ဆက်ထားပါတယ်။စစ်ဘေးရှောင်တွေတိုးလာတာအလူရှင်တွေနှဲပါသွားတာတွေအပါအဝင်ထိုင်းအစိုးရကနေလည်းရိတ်ခါတဲ့ယူတဲ့လမ်းကြောင်းတွေကိုပိတ်ထားတဲ့အတွက်ရိတ်ခါပြက်လက်တာရိတ်ခါမလုံလောက်တာတွေနဲ့ကြုံတွေ့နေရတာဖြစ်တယ်လို့ဒေါ်နိုဂူစစ်ဘေးရှောင်စခန်းအုပ်ချုပ်ရေးကော်မတီကိုတော်မူနော်မူစီကပြောပါတယ်
ဒီနောက်ထပ်27ခုနှစ်မှာကြတော့ကျမတို့လူဦးရေကြီးကများလာတဲ့အတွက်ကြောင့်မလို့ကျမတို့ကလာတဲ့လုံလို့အရင်တမိရလိုမျိုးဆန်ထုံးလို့မရတော့ဘူးเนาะလမ်းလည်းပိတ်ထားတော့ရိတ်ခါလာတာလည်းခက်ခဲတော့ဘူးเนาะအာဒီရိတ်ခါလာတာကဒီရိတ်ခါကအရင်လူဦးရေပေါ်မကိုက်ညီတော့ဘူးเนาะ
ဆီအနာဒိန်ပြည်နယ်ကဂရင်းနီပြည်နယ်ထဲမှာတိုက်ပွဲတွေစတင်ဖြစ်ပွားချိန်ဒေါ်နုကုစစ်ဘေးရှောင်စခန်းကိုထွက်ပြေးတိမ်းရှောင်လာတဲ့လူဦးရေ2000ကျော်သာရှိခဲ့ရာကနေ2023မှာတော့စစ်ဘေးရှောင်9000နီးပါးအထိရှိလာတယ်လို့ပြောပါတယ်လူဦးရေများလာပြီးရိတ်ခါတွေပြက်လက်နေတဲ့အတွက်ကူညီထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတွေဘက်ကလည်းဒီထက်ပိုပြီးကူညီပေးဖို့တောင်းဆိုနေကြသလိုထိုင်းဘက်ကနေလည်းရိတ်ခါသက်ယူနိုင်ဖို့လမ်းဖွင့်ပေးဖို့တောင်းဆိုတယ်လို့ဒေါ်နုကုစစ်ဘေးရှောင်စခန်းအုပ်ချုပ်ရေးကော်မတီရုံးစီမံရေးမှူးခွန်ရော့ဘတ်ကပြောပါတယ်
ကျွန်တော်အနေကကြတော့သူတို့ကဘောနော်ဒီထိုင်းအစိုးရတွေကိုကျွန်တော်တို့ဒီစစ်ဆောင်အတွက်အောင်နော်လမ်းလေးဟိုဖွင့်ပေးဖို့ကျွန်တော်တို့ကဘယ်အချိန်လေးပဲအချိန်ခါမှမစိုးကျွန်တော်တို့ကရိခါတွေကိုလွတ်လွတ်လပ်လပ်တက်ခွင့်အောင်နော်ပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုလွတ်လွတ်လပ်လပ်ဝင်လာစေခြင်းဟုတ်ကဲ့အဲ့ဒါလေးတော့သူတို့အကူအညီတောင်းချင်အောင်နော
်ရိခါအခက်ခဲအပြင်မိုးကအိမ်သာခွက်ချက်ပြုတ်ဖို့အတွက်အိုးခွက်ပကံစတဲ့အသုံးဆောင်ပစ္စည်းတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်လိုအပ်တဲ့အရေးပေါ်အကူအညီတွေကိုပေးဖို့တောင်းဆိုနေသလိုလူဒုတွေကိုဥတီတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လှုပ်ရွက်ကိုလည်းဟန့်တားပေးဖို့နိုင်ငံတကာကိုတောင်းဆိုတယ်လို့ခွန်ရော့ဘတ်ကဆက်ပြောပါဗျာ
ကျွန်တော်တို့ငင်းချားရေးမြန်ရဖို့သူတို့ကိုအကူအညီတောင်းချင်တာကဒီစစ်ကောင်စီကိုပိတ်ပိတ်ဖို့အောင်တော့သူတို့ရဲ့လှုပ်ရတဲ့ကိုဟန့်တားပေးဖို့နိုင်ငံတကာကိုအကူအညီတောင်းချင်တယ်
ဒေါ်နုကုစစ်ဘေးရှောင်စခန်းကိုရောက်လာတဲ့စစ်ဘေးရှောင်တွေကတော့ခရီးနီပြည်နဲ့အတွင်းကဒီမော့ဆိုလွိုက်ကောရှာရောနဲ့ရှမ်းပြည်နဲ့တောင်ပိုင်းကဒေသခံတွေဖြစ်ကြပါတယ်။စစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်တာတွေအပြင်လေရင်ကနေဘုံကျဲတိုက်ခိုက်နေတာတွေကြောင့်ရွာတွေထဲမှာနေလို့မရတော့တဲ့အတွက်နေရက်ကနေထွက်ပြေးတိမ်းရှောင်လာကြတာလို့ပြောပါတယ်။ခုကန်တော်လန်စစ်အားကောင်းတဲ့စကိုင်းတိုင်းကလေးမျိုးပေါ်နဲ့ကလေးမျိုးနယ်အတွင်းမှာကလေးပအဖအဖွဲ့ကအခွန်စနစ်စတင်လည်ပတ်နေပြီဖြစ်ပြီးအခွန်ရှောင်တဲ့လုပ်ငန်းရှင်တွေကိုတော့ဥပဒေနဲ့အညီအရေးယူဆောင်ရွက်မှုတွေစတင်နေပါပြီ။ကိုရောဘက်ကစူးစီးထားပါတယ်။
ကလေးမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့အနေနဲ့ပြည်သူလူထုကိုဝန်ဆောင်မှုပေးနိုင်ဖို့အမျိုးသားငြိမ်သက်ရေးအစိုးရရန်တရားလည်ပတ်နိုင်ရေးအတွက်ပြည်သူလူထုကိုဝန်မပိစီပဲစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုအဓိကထားပြီးဇွန်လ3ပိုင်းကစလို့အခွန်စနစ်စတင်ဆောင်ရွက်လာခဲ့ကြပြီဖြစ်ပါတယ်အဲ့ဒီအတွက်မေလ27ရက်နေ့ကစပြီး10ရက်အတွင်းပြည်ပကလဖြင့်တတ်မှတ်ခဲ့ပြီးနောက်ဇွန
ကချင်ပြည်နယ်ဖားကမြို့နယ်ထဲကခရိုင်အိုကရိုင်အေရဲ့အုပ်ချုပ်ရေးမှုယုံအင်္ဂါနေ့ညက၁၀:၀၀ပြက်ခန့်ခန့်ရပြီး၃ရောက်တည်ဆုံ၂ရောက်တာညာရရှိခဲ့ပါတယ်။ကရင်နီပြည်မယ်ဆက်မြို့နယ်ထဲကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်၅၀၀ကျော်ရှိလာပြီဖြစ်ပြီး၁၀၀၀ကျော်ကတော့ထိုင်းနိုင်ငံဘက်ကိုဝင်ခွင့်မရကြရပဲအကူအညီတွေလိုအပ်နေပါတယ်။
ရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမိပါ
တိုင်းရင်သတင်းလွှာအစီအစဉ်ကိုကြည့်ရှုနားတော်တာကဆင်ခဲ့တာပါ VOA အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါအောင်မယ်
American and India နှစ်နိုင်ငံမိတ်ဆွေဖြစ်တဲ့ခိုင်မာအောင်ကြိုးစားမှာဖြစ်ကြောင်းတသက်ပြင်းနေသမရအင်ပြူမှာသမရဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာ India ဝန်ကြီးချုပ် Narendra Modi ကပြောကြားခဲ့ပါတယ်သမရဘိုင်ဒန်ကလည်းအမေရိကန်နဲ့အိန္ဒိယတို့ဟာလူသားရင်းလုံလို့ရဲ့ဂျိုးဘန်အထောက်အမှုတိုင်းအတွက်ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရုရှားနဲ့မပြေမလည်ဖြစ်နေချိန်မှာ တရုတ်နဲ့တင်းမာမှုတွေတိုးနေချိန်မှာအမေရိကန်ကရှာရှာပပအိန္ဒိယခေါင်းဆောင်နဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ပြည်တော်စုကြား၁၀ဆင့်အတက်ကိုထူထောင်ထားပြီးတော့ကမ္ဘာစိန်ခေါ်ချက်တွေကိုအတူတူကဖြည့်ရှင်းသွားဖို့အမတန်အရေးကြီးတယ်လို့အမေရိကန်ဗန်နိုင်းဝန်ကြီးဂျန်နက်ဂျယ်လင်ကပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ကိုအာနာရှင်ဆိုပြီးအမေရိကန်သမ္မတဂျိုးဘိုင် တွေကညဘက်မှာပြစ်ခတ်ခဲ့ပါတယ်။ရောက်အတ္တနဲ့တမုတ်တန်းတိုက်တန်းနဲ့တမောပြက်နေရလေးလိုက်ချီထွင်ပျောက်ဆုံးသွားတဲ့တိုက်တန်းချီသွားရင်ကုတ်တမောရင်ငယ်ဟာတမုတ်နဲ့တမောပြက်နီးမှာပဲပောက်ကွဲပြီးကားပေါ်ရက်ပါသူ၅ဦးစလုံးတေဆုံးသွားခဲ့တယ်လို့ပြောပါတယ
်။တရင်ချင်းကျုပ်တွေကတော့ဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပတ်ဇန်နဲ့စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတဲ့မှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖတ်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Bob Bust ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင့်စီစဉ်တွေကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်တော်တာရှင်မြန်မာပြည်သူအပေါင်းလဲကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေကျွန်တော်ကတော့အစီအစဉ်မှုဆောင်မိုးချပါခင်ဗျ
This program has come to you from the Voice of America, Washington.